Ini siapa cara itu? Kemudian kalau begitu ada apa dulu? Mana yang baik dan ini dan ini lah. Kau jadi boleh siapa cara, no? Ya, kemudian kalau begitu ada apa ini mah? Baru mari baca. Lama gue ni baca bi. Jadi bi dah lepas dia ni sekiranya siapa le? Kunjung dia atau jari surabaya udin je le atau beli lumi yang do alu akibat mangga ni bangun lula down dah lu surah akibat jam awe ini dia atau ni le kamu dia atau yang tangan saja dorong kamu dia bumi lagi le tuh itu ni bangun lula down dah lu si depan sana ni dia bawa nama kunjung yang jauh bawa atau jaga di dia suri di luar akibat jam awe sebar. Ari abg ini mama manja lalu poni ramai yang belu kita mana, mama ada, no? Ia di ni bangun ya di itu baru amle, di ni pun cukup bolar, no? Ari ni pun lepas abg ramnya sebab apa ni pasal nol mumi ni sudah baju, no? Kau di gambar surat jual di bawah yang sini, sih gambarnya sebab apa? Ia ni dari gubah mencil, eh? Sadunam bhikkhaveri yadisana nanubodha abhriveda evamidhati gamadana dandavita dandritama mesevatuma gensa bhikkhave chetanyandu mame sevangaphya dilakam tuma gensa tinchetadu dilakam sadunam riyadisana riyadisana diyalibhatuku Nanubhata nubhata nyanthe kurai nyam mautvim pao madhi mien jen jau. Abhadi veda nyanthe kurai nyam mautvim pao madhi mien jen jau. Seva amitan dhika madana ito shiriya la swata tanra shika la palo. Kanda vidan thopa vahva ibhva ibhva vantopa vato dhikam jangyan jeli jesa vidva ke jaya levi. Tandri dant kudo bawa naik lewe chaka chaka jeli jesa vidwa ke jaya levi. Siddha yandhu ngabhya di laga. Din siddha dhu tkwe di laga. Riya disa lewa diya go anu goda nyan. Padi veda nyan lu kato ade to nyan nam yoke. Gura inya matven pa madhi nyan jen jok. Inya kiriya la jata tanra ki gala palo. Thobwa ma ibwa ma thobwa to liyong jan jan jini jesa pidwa ke jaya levi. Deku lo bwa ma lebe chaka daka jini jesa pidwa ke jaya levi. So biti lo umishi thar. Tanra ki ma bwa vittakhu vittakhu sale biti lo jini ni jaya jini ajyong yindi bale lo biyam milai to. Dhisa leva go anubhata nyam padi veda nyam sodak di nyam nabhapen kura nyam mautven pahamadhi lo. Dhisa gudhya nhanete pokure dhilaya abhidhima dhimbhute pokure miyata vare, no? Pohido nama rupa prasida nyam suraka yodhenani hotai maza. Lakhana rata vidu krambrata ni akshet. Dhisi jate nyam go nama rupa prasida nyam lo kovare. So yoke nante go adinaka vidu pangala sopa adwese dindi bide yoke idura konga. So yoke diya to nantea dindi bhajam pitele sure ajaun diya de go desin dev tira dindi yare. Ajaun diya ajo diya de go dodwe dindi nere nyango visi apringa nyalo khobare. So nama rupa prisida nyane visi apringa nyana bago anuboda nyalo dilo sabi nega namantare. Nubhata nyanthi nanti tisaliva kvathotri madhivu dhaka ajyong jyache dhaku. No ajyong jyache dhaku garo. Padhi veda nyan garo logi banchi lai me salu chenye. Bhamadana nyan uriya vyan nyanga nisa viro athe banchi dhe vipatana nyanive. Logo dra banchi lai yeno ari ame nyango padhi veda nyan lo khobare. Do nubhata nyan padhi veda nyan namyoke. Dhisa leva go gura inya bhatven pao madhire atwe chao. Dhinche dharu dhikwin go. Ma bhyan shen go. Ido shiliya la sato tangra ki gala palo. Thobwa ma ibwa ma thobwa to dhikyong bhyan bhyan jindhi jasa dhikwa ke jaya liri. ဒီကုသောဘုရားမှာလည်းပဲတက္ကတက္ကဒီနေ့ရှင်စားပြည့်သွားကြရလေပြီလို့ဒီလိုဘုရားရှင်အမိန့်ရှိထားတယ်။နောက်သုတ်တန်လေးတစ်ခုလာပြန်တယ်။ဂုဏ်ဓာကာရသုတ်တန်လို့ခေါ်ပါတယ်သစ္စာသံယုတ်မှာပဲလာရှိပါတယ်။ဘုသုတ်တန်မှာဘုရားရှင်ကဘယ်လိုဟောထားသလဲ။ယောဟိကောသိဘိကဝေအိဝတိယအဟံဒုက္ခရိယသစ္စာယတ္ထဗုဒ္ဓနာပိသမိစ္ဆာဒုက္ခသမုဒယအရိယသစ္စာယထဗုဒ္ဓနဗိသမိစ္ဆာဒုက္ခនិရောဓအရိယသစ္စာယထဗုဒ္ဓနဗိသမိစ္ဆာဒုက္ခនិရောဓဂာမိနိပရိပတာအရိယသစ္စာယထဗုဒ္ဓနဗိသမိစ္ဆာဒုက္ခនិရောဓအရိယသစ္စာယထဗုဒ္ဓနဗိသမိစ္ဆာဒုက္ခသမုဒုက္ခនិရောဓဂာမိနိပရိပတာအရိယသစ္စာယထဗုဒ္ဓနဗိသမိစ္ဆာမမဒုက္ခနန္တဂရိတံမိတိနေတန္တနာဝိသတိဘိက္ခဝေစေတယံတို့ယောဂောတိအညေမမထာတဆုံးတယောက်သောပုဂ္ဂိုလ်တတဝတိဧဝံဤသောဝတိယပြောဆိုလာညာအံပုဂ္ဂိုလ်တယောက်ကပြောလာပြီဘယ်လိုပြောလဲအဟံဂတိဒုက္ခရိယသစ္စာဒုက္ခအရိယသစ္စာတရားကိုယထာဗုဒ္ဓံမခေါမပြဟုတ်တိုင်းမှန်စွာအနဗိသမိစ္ဆမမဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ဉာဏ်ပေါ်သွင်းပေါ်မသိမြင်မှု၍ဒုက္ခသမုဒယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားကိုယထာဗုဒ္ဓံမဖောက်မပြဟုတ်တိုင်းမှသာအနဗိသမိစ္ဆာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ဉာဏ်ပေါ်သွင်းပေါ်မသိမြင်မှု၍ဒုက္ခនិရောဓအရိယသစ္စာဒုက္ခချုပ်ရာនិရောဓအရိယသစ္စာတရားကိုယထာဗုဒ္ဓံမဖောက်မပြဟုတ်တိုင်းမှသာအနဗိသမိစ္ဆသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ဉာဏ်ပေါ်သွင်းပေါ်မသိမြင်မှု၍ဒုက္ခនិရောဓဂမိနိပရိပတ္ထအရိယသစ္စာဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းခြင်းချင်းဟုခေါ်ဆိုသောဒုက္ခនិရောဓအရိယသစ္စာတရားကိုဒုက္ခនិရောဓဂမိနိပရိပတ္ထအမိယသောမဂ္ဂသစ္စာတရားကိုအနဗိသမိစ္ဆသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ဉာဏ်ပေါ်သွင်းပေါ်မသိမြင်မှု၍ဒုက္ခသာသန္တာဝစီယဒုက္ခဤအန္တအဆုံးအပိုင်းချက်ကိုပရိသမိငါပြုလို့ပင်အံ့ဣတိဤအေဝံဤသောလျင်ဝတိယပြောဆိုလာညာဣတခဏဤပြောဆိုလာသောပုဂ္ဂိုလ်ဤပြောဆိုသည့်အတိုင်းဖြစ်နိုင်ရသောအကြောင်းအရာသည်နာဝိသတိမရှိသေးသလင်သည်စိတ္တယံတို့ပုဂ္ဂိုလ်ယောက်ကပြောလာပြီငါသည်ဒုက္ခအရိယသစ္စာကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သွင်းပေါက်မသိပဲဒုက္ခဖြင့်ကြောင့်သမုဒိယအရိယသစ္စာကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သွင်းပေါက်မသိပဲဒုက္ခချုပ်ရာနိရောဓနိဗ္ဗာန်ခေါ်ဆိုအပ်တဲ့အရိယသစ္စာတရားကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သွင်းပေါက်မသိမြင်ပဲဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းခြင်းစဉ်ကိုခေါ်ဆိုအပ်သောမဂ္ဂအရိယသစ္စာတရားကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်သွင်းပေါက်မသိမြင်ပဲသန္တာဝစီရဲ့ဒုက္ခကြီးအဆုံးအပိုင်းအကျကိုငါပြုလို့မယ်လို့ပုဂ္ဂိုလ်တယောက်ကလာပြောငင်ဆိုရင်သူပုဂ္ဂိုလ်ရဲ့ပြောဆိုချက်ဒီပြောဆိုသည့်အတိုင်းဖြစ်နေရသောအကြောင်းအရာမရှိပါဘူးဒီလိုဆိုရင်ဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်ကြီးသစ္စာလေးပါးကိုသမာဓိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွေ့ဖို့မသိရင်သန္တာဝစီရဲ့ဒုက္ခကြီးဂုံမလားမဂုံဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲ
မဂုံဘူး
နော်ဒါနဲ့နန္ဒရဝစီဒုက္ခကြီးကုံဆုံးခြင်းနဲ့သို့မဟုတ်ကုံဆုံးရာဖြစ်တဲ့နိဗ္ဗာန်သို့ရောက်ချင်ကြပါတယ်ဆိုရင်ဘာလုပ်ရမလဲသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိအောင်ကြိုးစားအထောက်အကူကြိုးစားအထောက်သိတဲ့အကြောင်းကိုဘုရားရှင်ကဥပမာလေးတွေနဲ့ဆက်ပြီးဟောပါတယ်ဥပမာတစ်ခုကတော့အင်းရဲ့အောက်ပိုင်းအဆောက်အဦလို့ခေါ်ဆိုအပ်တဲ့ဒိုင်းလေးလည်းမရှိဘူးရောင်းဝိုင်းနေထုတ်တယ်လည်းမရှိဘူးအဲ့ဒီတော့တိုင်းတို့ရောင်းပိုင်းတို့ထုတ်တော့မရှိပဲနဲ့အရင်အပေါ်ပိုင်းအဆောင်ဦးလို့ခေါ်ဆိုအပ်တဲ့တိုင်းကြီးများတွေအမိုးတွေအချင်းငယ်တွေတင်ပြီးတော့အိမ်တွေလုံးကိုစောက်မယ်ဆိုရင်ဖြစ်နေရတော့အကြောင်းရှိသလားမရှိဘူးအေးစိတ်တရားတို့ဒီဥပမာအတိုင်းပဲဘုံတော်တယောက်ဒီဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာလို့ခေါ်ဆိုအပ်တဲ့ဒီသစ္စာ၄ပါးကိုသမ္မာဒိဋ္ဌိဉာဏ်ဖြင့်ကိုယ်တိုင်ထွန်းပေါက်မသိပဲနန္ဒရာဝစီရဲ့ဒုက္ခကြီးကိုကုန်ခန်းအောင်ပြုလုပ်မယ်ဆိုရင်ဖြစ်နိုင်ရသောအကြောင်းဒီဘယ်လိုမှမရှိနိုင်ဘူးဒါကတစ်ချက်။နောက်ဥပမာလေးတစ်ခုကတော့ရှင်သာရတော်ပုဂ္ဂိုလ်တယောက်ကလာပြောမယ်ရှင်းရှားရွက်တဲ့ ဒီပြည်ရွက်တော်လို့အလွန်သေးငယ်တဲ့အရွက်ကလေးတွေဖြစ်ငါဒီဆက်ဆုပ်ဖက်ဖက်ပြုလုပ်ပြီးတော့ရည်ရည်ကိုသေဆောင်လာမယ်လို့ပြောခဲ့ရင်ခုံပုဂ္ဂိုလ်ရဲ့ပြောဆိုချက်တွေပြောပြတဲ့အတန်ဖြစ်နေရတော့အကြောင်းရှိပါသလားဒီလိုဉာဏ်တွေကိုဖျက်ရှင်ကမေးမဖြစ်နိုင်တဲ့အကြောင်းဉာဏ်တွေကပြန်လေလျောက်ထားတဲ့အချိန်ကမှဖျက်ရှင်ကလည်းအေးဒီဥပမာအတိုင်းပဲသိစားလေးပါးကိုသမ္မာတ္တိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွင်ပေါ်မတည်ပဲသောပုဂ္ဂိုလ်ဒီသန္တာဝတ်ခြင်းဒုက္ခကြီးကိုဂုံခန့်အောင်ပြုလုပ်မယ်ဆိုရင်ဖြစ်နိုင်ရတော့အကြောင်းဘယ်လိုမှမရှိနိုင်ဘူးဒီလိုတစ်ချက်ဟောတယ်။နောက်တစ်ခုပြောင်းပြန်ဆံပြီးတော့မြတ်စွာဘုရားဘာဟောလဲရှင်သာယံတို့ပုဂ္ဂိုလ်တယောက်ကတိဤအစအောင်ပိုင်းအစဦးလို့ခေါ်ဆိုအပ်တဲ့တိုင်းလေးလည်းရှိမယ်။ရောင်းပိုင်းလေးလည်းရှိမယ်၊ချုပ်တယ်လည်းရှိမယ်။ထိုအောင်ပိုင်းအစဦးတွေသင်္ချာဖြစ်ပေါ်ပြီးတဲ့အချိန်ခါကျမှသောအောက်ပိုင်းအစအုပ်အပေါ်မှာအထက်ပိုင်းအစအုပ်လို့ခေါ်ဆိုအပ်တဲ့တိုင်းချင်းအချင်းချင်းတွေအထွတ်ပြတ်တတ်ဒီအမောလေးစသည်ပြုလုပ်မယ်ဆိုရင်ဖြစ်နိုင်ရသောအကြောင်းရှိပါသလားလို့ညီလုံးလေးကြည့်။မင်းနဲ့ချင်းကမှဖြစ်နိုင်ရသောအကြောင်းရှိတဲ့အကြောင်းရင်းတွေကတင်ဆက်ဆက်ရောက်ထားကြ။အေးအဲ့ဒီဥပမာအတိုင်းပဲရှင်သာယံတို့ပုဂ္ဂိုလ်တဦးသည်သစ္စာလေးပါးကိုသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွင်ပေါ်သိပြီးမှမန္တရဝတိယဒုက္ခကြီးကိုကုန်ခန့်အောင်ပြုမယ်ဆိုရင်ရှင်းနိုင်ရတော့အကြောင်းရှိတယ်ဒီလိုဥပမာတစ်ခုဟောတယ်နောက်တစ်ခုကတော့ຢာဘက်တွေပေါက်ဖက်ရွက်တွေစတဲ့အမတန်ကြီးမားတဲ့ရွက်တွေရှိကြပါတယ်အဲဒီလိုရွက်တွေကိုဖက်ဖက်လုပ်ပြီးတော့ရေကိုတည်ဆောင်လာခဲ့မယ်ဆိုရင်သူပုဂ္ဂိုလ်ရဲ့ပြောပြချက်ကြီးပြောပြစီအတန်ရှင်းနိုင်ရပါသလားမြတ်စွာဘုရားကမေးကြည့်ရှင်းနိုင်တဲ့အကြောင်းရွက်တွေကတင်ပြလျောက်ထားကြတယ်အဲဒီဥပမာအတိုင်းပဲရှင်းသရတဲ့ပုဂ္ဂိုလ်တယောက်ကသစ္စာလေးပါးကိုတမ္မာတ္တိဉာဏ်ပညာဖြင့်ကိုယ်နဲ့မျက်မှောက်တွေ့ဖို့သိမြင်ပြီးတဲ့အချိန်ခါမှာငါးသီသန္တာဝတိယဒုက္ခကိုပုံဆုံးအောင်ပြုလုပ်မယ်ဆိုရင်သူပုဂ္ဂိုလ်ရဲ့ပြောဆိုချက်တွေပြောဆိုသည့်အတိုင်းဖြစ်နိုင်ရသောအကြောင်းအေကံရှိတယ်လို့ဒီလိုဖျားဟောထားတယ်။ဒီလိုဆိုရင်သန္တာဝတိယဒုက္ခကြီးကုန်ခန်းခြင်းနဲ့တရားကောင်းမှန်ခဲ့ရင်ဘာလုပ်ရမလဲ။သစ္စာလေးပါးကိုသိအောင်ကြိုးစားအထောက်အမလားအမထောက်အဘူးလား။ကြိုးစားအထောက်အဒါလည်းရင်သစ္စာလေးပါးကိုသိအောင်ကြိုးစားအထောက်ချင်တယ်ဆိုလို့ရှိရင်ဘာလို့ ਆ မလဲဆိုတဲ့မိကုံပေါ်မလာဘူးလားပေါ်လာတယ်။သူမိကုံကိုများစွာပြခြင်းကိုတော်တိုင်းကထိုသစ္စာတန်ရုပ်မှတမာတိသုတ်တန်ဆိုတဲ့နာမည်လေးနဲ့ဟောထားပါတယ်နော်။ဘယ်လိုဟောထားလဲ။တမာတိဘိက္ခဝေဘာဝိဒ္ဓတမာတိတောဘိက္ခဝေဘိက္ခုယထာဘုဒ္ဓံပသနာတိဘိက္ခဝေခြေတယံတို့တမာတိတမာတိကိုဘာဝိဒ္ဓပေါ်များကြပါကုန်လို့သမာဟိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖောက်မပြဟုန်တိုင်းမှစွာပသနာတိကိုယ်ပဲပြပြသည်ဖြစ်တတ်ရန်တို့သမာဓိထူတော်ညသမာဓိရှိနေတဲ့ယဟန်တော်သည်ဟုန်တိုင်းမှစွာကိုယ်ပဲပြပြသည်မယ်ဒီလိုဟောထားတယ်။ဘာလို့ကိုယ်ဟုန်တိုင်းမှစွာကိုယ်ပဲပြပြသည်မလဲဆိုပြီးတော့ဘုရားရှင်ကိုယ်တော်တိုင်းကမေးထားပါတယ်။မေးပြီးတော့လည်းပြန်ဖြေထားတယ်ပရိသဘိကဝေယထာဘုဒ္ဓံပသနာတိဣတံဒုက္ခံတိယထာဘုဒ္ဓံပသနာတိအယံဒုက္ခသမုဒိယောတိယထာဘုဒ္ဓံပသနာတိအယံဒုက္ခនិရောဓောတိယထာဘုဒ္ဓံပသနာတိအယံဒုက္ခនិရောဓဂမိနိပရိပတာတိယထာဘုဒ္ဓံပသနာတိဘိကဝေစေတယံတို့အကိဉ္စအဘေတရားကိုလျှင်ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာပသနာတိကိုယ်ပဲပြပြတိရှိလေသနိဣဒံဒုက္ခံတိဤကဒုက္ခအရိယသစ္စာတရားဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှစွာပသနာတိကိုယ်ပဲပြပြသည်ဤအယံဒုက္ခသမုဒိယောတိဤကဒုက္ခဖြစ်ကြောင့်သမုဒိအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှစွာပသနာတိကိုယ်ပဲပြပြသည်ဤအယံဒုက္ခនិရောဓောတိဤကဒုက္ခချုပ်ရာ និရောဓနိဗ္ဗာန်အရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှစွာပသနာတိကိုယ်ပဲပြပြသည်ဤအယံဒုက္ခនិရောဓဂမိနိပရိပတ္တာတိဤကဒုက္ခအချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လက်ကအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှစွာပသနာတိကိုယ်ပဲပြပြသည်ဤဒီလိုပြောဟောတာဒုက္ခသစ္စာကိုဟုတ်တိုင်းမှစွာသမုဒိယသစ္စာကိုဟုတ်တိုင်းမှစွာနိရဏသစ္စာကိုဟုတ်တိုင်းမှန်စွာမဂ္ဂသစ္စာကိုဟုတ်တိုင်းမှန်စွာကိုယ်ကပြပြသိရှိအောင်ဘာလို့ပါမလဲလဲသမာဓိကျတော်မှာဆိုပြီးဒီလိုဟောထားတယ်ဒီတော့ဒီနေရာမှာမဂ္ဂရှင်ပါကျင့်တဲ့နေရာလေးဝင်လာပါတယ်သစ္စာလေးပါးထဲမှာနံပါတ်လေးသစ္စာဖြစ်နေတဲ့တရားကဘာသစ္စာလဲမဂ္ဂသစ္စာ ဘာကိုမေဃဒိသာခေါ်လဲလို့မရင်တော့မေဃဒိသာမှာကန္တနှစ်ခုပွဲပါတယ်ကန္တတစ်ခုကလောကီမေဃဒိသာကန္တတစ်ခုကတော့လောကုတ္တရာမေဃဒိသာဖြစ်ပါတယ်လောကီမေဃဒိသာတရားတွေကိုသရောကောင်းတွေကပွားများအထောက်အရယ်ဘာအတွက်လဲလို့မေးတော့လောကုတ္တရာခေါ်တဲ့မေဃဒိသာကိုရရှိရင်အတွက်ပွားများအထောက်အရယ်လောကီမေဃဒိသာတရားတွေကိုပြည့်စုံအောင်မခင်ရှင်ပါဆုံးကြီးအောင်ပွားများအထောက်လိုက်တဲ့အခါလောကုတ္တရာမေဃဒိသာလို့ခေါ်ဆုံးအပ်တယ်အရိယာမင်းကြီးရှင်တွဲနေတဲ့မခင်တရားကိုရှင်ပါသင်္ချာစွာဖြစ်ပေါ်လာတဲ့သူမခင်တရားကိုရှင်ပါကဒင်းမှာသမ္မာတိတိဆိုတဲ့မခင်လည်းပါတယ်သမ္မာသင်္ကပ္ပဆိုတဲ့မခင်လည်းပါတယ်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့မခင်တွေလည်းပါတယ်သမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့မဂ္ဂင်တွေလည်းပါပါတယ်အလုံးပေါင်းလိုက်တော့မဂ္ဂင်ဘယ်နှပါးရှိလဲမဂ္ဂင်ရှင်ပါအရိယာမဂ္ဂင်နဲ့ရှင်းတွေ့ပြီးတော့အတ္တကရတ္တအငိမ့်တနိဗ္ဗာန်ကိုအာယုန်ယူရဖြစ်ပေါ်လာတော့မဂ္ဂင်တရားကိုရှင်းပါကိုတော့လောကုတ္တရာမေဃဒိသာလို့ခေါ်ပါတယ်ထိုလောကုတ္တရာမေဃဒိသာရရှိရအတွက်သရောကောင်းတို့ဒီဘာကိုကျူးစားအထောက်အမလဲလို့မေးတော့လောကီမေဃဒိသာတရားရှင်းပါကိုရှင်းဥစွာကြည်ကြံတို့ကိုပေါင်းများအထောက်အပါတယ်ဒီတော့လောကီမေဃဒိသာတရားနဲ့လောကုတ္တရာမေဃဒိသာတရားတို့ဘာလို့ကွာခကျရှိတယ်လို့ဒီလိုတော့မေးစရာရှိတယ်။မေးစရာရှိတဲ့အတွက်ဘုန်းကြီးဒီနေ့မေဃဒိသာအကြောင်းနည်းနည်းလေးတော့ရှင်းပြပါမယ်။လောကုတ္တရာမေဃဒိသာကလူတော်နဲ့အတွက်လောကုတ္တရာမေဃဒိသာရှင်းပါကိုအရင်ရှင်းပြမယ်။အရိယာမင်းညာနဲ့ရှင်းတဲ့ပြည့်ပေါ်လာတဲ့စိတ်စရတိတ်38လုံးခန့်များလို့အဖြစ်ရှိပါတယ်။များလို့အဖြစ်လို့ပြောရတာကဘုဂဝတ္တဝါရီမှာအရိယာမဉ္ဇဉ်ဆိုင်တဲ့အချိန်ခါမှာနိဗ္ဗာန်ကိုပေါင်းစုံသပြီးမျက်မှောက်ပြုတဲ့အချိန်ခါမှာတူနဲ့တူရှင်ဘာသုံးကနေတဲ့ဝိပဿနာဉာဏ်ဤအကျုပ်ကအာယုန်ကြီးကမတူညီတဲ့အတွက်အနည်းငယ်ကွဲလွဲချက်ကလေးရှိတယ်။ကွဲလွဲချက်ဆိုတာကမဂ်ကင်တရားကိုမှပြောတာပါ။ယုတ်တရားတွေကိုဝိပဿနာရှုခိုက်တော့မဟုတ်ကာမဝဆရဏံတရားတွေကိုဝိပဿနာရှုခိုက်အရိယာမဉ္ဇဉ်ဆိုင်ခဲ့ရင်လေသောအရိယာမဉ္ဇဉ်မှာစိတ်စရတိ38လုံးရှိနေပါတယ်အကြိမ်များဉာဏ်ရနေတဲ့သောကောင်းဖြစ်လို့ဒုပရမဇ္ဇဉာဏ်တရားတွေကိုဝိပဿနာရှုခဲ့အရိယာမဲ့သို့ဆိုင်ရောက်ခဲ့မယ်ဆိုရင်လေထိုအရိယာမဲ့မှာစိတ်စရတိ38လုံးရှိအဲဒီ38လုံးကတော့အញ្ញတမန်လို့ခေါ်ဆိုအပ်တဲ့စိတ်စရတိစရတိက73လုံးဘောမနတာကရဏစရတိက19လုံးသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝလို့ခေါ်ဆိုအပ်တဲ့ဝိရဒိစရတိ3လုံးမင်းငယ်ကလေးတို့ခေါ်ဆိုအပ်တဲ့သမ္မာတိတိအမိရနေတဲ့စေတသိက်ကတစ်လုံးပေါင်းလိုက်တော့အလုံးစေတသိက်က36လုံးအရိယာမဂ်စိတ်ကတစ်ခုပေါင်းလိုက်တော့38လုံးဖြစ်ပါတယ်နော်အဲဒီစေတသိက်38လုံးထဲမှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့ဒီသီလမဂ်ကေ3ပါးကလောကုတ္တရာအရိယာမဂ်ညာအခိုက်မှာပြိုင်လူဖြစ်ပါတယ်ဘေဘုံဘေဘပတိလအဖြစ်ဂိန္ဓုဖြစ်ပေါ်လာတဲ့လို့မေးတော့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝမဖြစ်အောင်မိစ္ဆာဝါစာမိစ္ဆာကမ္မန္တမိစ္ဆာအာဇီဝဖြစ်အောင်လွတ်စွာပြီးနေတဲ့ဝိဉ္ဇဉ်တအငြိအကျင့်တွေကိုဒီအရိယာမတရားကအကျုံးနဲ့ပယ်ရှားလိုက်တယ်ပယ်ရှားလိုက်တဲ့အတွက်လက္ခဏာမဲ့ညာအခိုက်မှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့ဒီမဂ်ကင်တရားသာသီလမဂ်ကင်တရား3ပါးပြိုင်သူဖြစ်တယ်လောကီအခိုက်အတန့်တော့ဉာဏ်တူမဖြစ်ဘူးတစ်လုံးစီတစ်လုံးစီပဲဖြစ်ပါတယ်။အဲဒါဒီသီလမဲ့ပြင်သုံးပါးလည်းဉာဏ်တူဖြစ်တယ်။သမ္မာတိတိသမ္မာသင်္ကပ္ပဒီနှစ်ခုကပညာမဲ့ပြင်ဖြစ်တယ်။ဒီပညာမဲ့ပြင်နှစ်ပါးလည်းဉာဏ်တူဖြစ်တယ်။သမ္မာဝါယမသမ္မာတတိသမ္မာသမာဓိခေါ်တဲ့သမာဓိမဲ့ပြင်သုံးပါးလည်းဉာဏ်တူဖြစ်တယ်။ပေါင်းလိုက်တော့မဲ့ပြင်ဘယ်နှပါးရှိလဲ ?8 ပါး။အဲဒီတည်းမှာသမ္မာတိတိကဒီလောကုတ္တရာသမ္မာတိတိဆိုတာကဘာလဲလို့မေးတော့ထိုချင်းကမှသမ္မာတိတိဉာဏ်ဒီအသင်္ကရတအငိမ့်တနိဗ္ဗာန်ကိုမျက်မှောက်ပြုနေတဲ့ထိုးထွင်းသိနေတယ်။ဒါကြောင့်အသင်္ကရတအငိမ့်တနိဗ္ဗာန်ကိုထိုးထွင်းသိနေတာကသမ္မာတိတိ။ထိုအသင်္ကရတအငိမ့်တနိဗ္ဗာန်အာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေခြင်းသဘောတရားလေးကသမ္မာသင်္ကပ္ပမဂ်ကဘယ်နှခုလဲ။နှစ်ခုနော်။ခொနကသီလမဂ်ကင်ကသုံးခုပေါင်းလိုက်တော့ဘယ်နှခုဖြစ်သွားလဲ။၅ခု။အင်္ဂလတံဉာဏ်တဏိဗံကိုသုံးသိသိမြအောင်ကြိုးစားအထောက်နေတဲ့သဘောကသမ္မာဝါယမ။သူအင်္ဂလတံဉာဏ်တဏိဗံအာယုံကိုအမှတ်ရနေခြင်းမမေ့လျှောက်ခြင်းသဘောကသမ္မာတတိ။သူအင်္ဂလတံဉာဏ်တဏိဗံအာယုံသကုတိဘောသို့စိတ်ကြောက်ရောက်ဒီငြိမ်နေခြင်းသဘောက သမာဓိသမာဓိပေါင်းလိုက်တော့သမာဓိမဲ့ခင်3ပါးသီလမဲ့ခင်3ပါးသမာဓိမဲ့ခင်3ပါးဝိညာဉ်မဲ့ခင်2ပါးပေါင်းလိုက်တော့မဲ့ခင်တရားကိုဘယ်နှပါးဖြစ်တယ်လဲ10ပါးလောကုတ္တရာမဲ့ညာအခိုက်မှာဒီမဲ့ခင်တရားကို10ပါးညီတူဖြစ်ပါတယ်ဖြစ်လိုက်တဲ့အချိန်ကမှဒီသမာဓိရှိဆိုတဲ့မဲ့ခင်ကအာသင်္ကတ္တညိဋ္ဌနိဗ္ဗာန်ကိုအာရမဏပရိဝေဒသဘောအဖြစ်အာယုံမြတ်ဖို့ဆွင့်ဖို့သိတယ်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေကသစ္စာဆိုတဲ့သစ္စာ၄ပါးလုံးအပေါ်၌မသိအောင်ဖုံးထားတဲ့မောဟတရားကိုအဝိဇ္ဇာတရားကိုလည်းအကျွမ်းမဲ့ပယ်ရှားလိုက်တယ်ပယ်ရှားလိုက်တဲ့အတွက်မသိမှုကိစ္စကိုပယ်သတ်နိုင်တဲ့အတွက်သိမှုကိစ္စသည်အလိုလိုပြီးသွားဘူးလားပြီးသွားတယ်အဲ့ဒီလိုအလိုလိုကြည့်လွှမ်းခြင်းကိုသစ္စာသိတိအဖြစ်သစ္စာ၄ပါးလုံးကိုထိုးထွင်းသိတယ်လို့ဒီလိုခေါ်တယ်။ဒါကလောကုတ္တရာမဂ္ဂသစ္စာတို့ရဲ့စွမ်းအားပဲ။သို့တော့ဒီလောကုတ္တရာမဂ္ဂသစ္စာဖြစ်ရေးအတွက်ကဘာလိုအပ်တယ်လဲ။လောကီမဂ္ဂသစ္စာမလိုအပ်ဘူးလား။လိုအပ်တယ်။ရှင်ဥစ္စာတော်ကောင်းနေသည့်လောကီမဂ္ဂသစ္စာကိုပွားများအထောက်အပါရဲ့ဘာအတွက်ပေါင်းများအထုပ်ကလည်းလို့မေးရင်လောကုတ္တရာမဂ္ဂသစ္စာဖြစ်ပေါ်လာရင်အတွက်ရှိဥစွာလောကီမဂ္ဂသစ္စာတရား၈ပါးကိုကြိုးစားအထုပ်ရတယ်။အဲဒီလိုကြိုးစားအထုပ်တဲ့အပိုင်းမှာကန္တနှစ်ခု꿰တယ်။ကန္တတစ်ခုကတော့ပုဂ္ဂိုလ်၄စားရှိတဲ့အတွက်ဥပ္ပတိတင်ညဝိပ္ပတိတင်ညပုဂ္ဂိုလ်ရဲ့အတွက်ကကန္တတစ်ခု။နေရလို့ခေါ်ဆိုအပ်တဲ့ပုဂ္ဂိုလ်ရဲ့အတွက်ကကန္တတစ်ခုဆိုပြီးကျွတ်တန်းဝင်နေတဲ့ပုဂ္ဂိုလ်နဲ့ပတ်တယ်လို့ကန္တနှစ်ခု꿰သွားတယ်ဝဒဗရမပုဂ္ဂိုလ်ကတော့တွတ်တဝင်နိုင်တဲ့ပုဂ္ဂိုလ်မဟုတ်ချင်းကြောင့်ပါရမီမျိုးစင်တာရနိုင်တဲ့အတွက်တို့တို့ကတော့ထားလိုက်တော့ဒီတော့တိစ္ဆာ၄ပါးကို၄ပါးလုံးထိုးထွင်းသိနိုင်တဲ့တို့ကောင်းတဲ့အဖို့ဘုဒ္ဓတိတင်ညုပုဂ္ဂိုလ်ဆိုတာကအငင်းကျုပ်ဃာတတိနာတော်လေးတစ်ခုကိုနာကြားခွင့်ရရှိရောအငင်းကျုပ်ဃာတတိနာတော်ဆိုတာကလည်းတိစ္ဆာ၄ပါးနဲ့ဆက်နေတဲ့ဃာတတိနာတော်ဖြစ်ပါတယ်သစ္စာလေးပါးနဲ့ဆက်နေတဲ့တခါတာသေနာတော်တစ်ခုကိုအချင်းချုပ်နာကြားကိုရရှိကြုံနဲ့အရိယာမဉ္ဇဉ်တို့ဆိုက်ခဲ့တဲ့ပုဂ္ဂိုလ်များကိုတော့ဥပ္ပတိတင်ညုပုဂ္ဂိုလ်လို့ခေါ်ပါတယ်။အထင်ရှားဆုံးကတော့အရှင်သာရိပုတ္တရာတို့အရှင်မောဂလံကုရုမြတ်ကြီးတို့ဖြစ်ကြပါတယ်။အရှင်အန္တိမထေရမအရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ဥပ္ပတိတပရပိုက်ကယေရမဟိတုပဘာဝအစရှိတဲ့တရားကတာတစ်ခုကျမ်းနာခွင့်ရရှိတဲ့အတွက်သောတပတ္တိမြတ်ကိုဆိုက်သွားတယ်။အရှင်သာရိပုတ္တရာထာမအရှင်မောဂလံကိုရမြာကြီးကလည်းဒီဘာတာလေးကိုပဲထပ်မှပြီးတဏ္ဍကုံရရှိတဲ့အတွက်သောတပတ္တိမြတ်ကိုဆိုက်သွားတယ်။ဘုပုဂ္ဂိုလ်တွေကအချင်းချင်းနာကြားခွင့်ရရှိရုံနဲ့မညာပုံညာဆိုက်တဲ့ပုဂ္ဂိုလ်တွေဥပ္ပတိတင်ညုပုဂ္ဂိုလ်လို့ခေါ်တယ်။နောက်ပုဂ္ဂိုလ်တစ်မျိုးကတော့ဝိပိသိတင်ညုပုဂ္ဂိုလ်ဖြစ်ပါတယ်။ဝိပိသိတင်ညုဆိုတာကတော့သမထကြတို့ကဲ့သို့အနတ္တလက္ခဏသုတ်တံတို့ကဲ့သို့တရားခတ်ကြည်ကြည်လေးနာကြခွင့်ရရှိမှအရိယမဉ္ဇဉ်ဘုံညာတို့ဆိုင်နိုင်တဲ့သရောကောင်းတွေကိုဝိပ္ပစီတင်ညူပုဂ္ဂိုလ်လို့ခေါ်တယ်။ဝိဇ္ဇဝတိ၅ဥတို့လို့သရောကောင်းများဖြစ်ကြပါရဲ့။သောဥပ္ပတိတင်ညူပုဂ္ဂိုလ်ဝိပ္ပစီတင်ညူပုဂ္ဂိုလ်တွေဟာမဲ့ခင်ရှင်ပါခြင်းစဉ်တရားတွေကိုမကြည့်ကြဘူးလားလို့မေးရင်ကြည့်ကြပါရဲ့။ဘယ်ခြင်းကလေးကစပြီးကြည့်ခဲ့ကြတယ်လို့မေးရင်တော့သူတို့ကရှင်သာရိပုတ္တရာရှင်မောဂလံတို့ဆိုရင်လွန်ခဲ့သောတသိန်းချင်းနဲ့ကဘာတသိန်းတဲ့အနုမတတိဘုရားရှင်သန္တာတော်ရှင်တို့ကစတင်ပြီးတော့တသိန်းချင်းနဲ့ကဘာတသိန်းကာလပတ်လုံးဖြစ်ကျင်ခဲ့ကြပါရဲ့ရိဇဝကိငါးဦးထဲမှာပါဝင်နေတဲ့အရှင်ကွဉ္ဉ္ညတို့ဆိုတော်ကောင်းတွေကြတော့ကဘာတသိန်းနဲ့ကြီးပြီးတော့ပါရမီတွေဖြစ်ကျင်တော်မူခဲ့ကြပါရဲ့ဖြစ်ကျင်ခဲ့ကြတော့ဒီပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလဲလို့ပြန်ကြည့်လိုက်တော့အရဟံမေအရဟံဘုဂောယတိဖြင့်ပရိသမိတဉာဏ်၄ပါးကိုပါဘုဒ္ဓရရှိတဲ့သရောကောင်းတွင်ဖြစ်ကြတယ်။ပရိသမိတဉာဏ်၄ပါးကိုရရှိတဲ့သရောကောင်းတွင်မှာပြည့်စုံတဲ့ပြည့်စုံတတ်တဲ့အင်္ဂါယ၅ခုရှိတယ်။အဲဒီအင်္ဂါယ၅ခုထဲမှာအရေးကြီးဆုံးအင်္ဂါယအစိပိုင်းတစ်ခုကတော့ပုဗ္ဗယောဂနဲ့ပြည့်စုံခြင်းလို့ခေါ်ပါတယ်။ဘာကိုပုဗ္ဗယောဂခေါ်တယ်လို့မေးရင်တော့ဝိလိုတိမေအထက်ကရာမှာဒီပညာအကြောင်းနဲ့ပတ်သက်ပြီးတော့ပညာပိုင်းမှာဒီပုဗ္ဗယောဂအကြောင်းကိုရှင်းပြထားပါတယ်။ဘုရားယောဂဆိုတာကတော့ရှင်းရှင်းပြချင်းတို့ရဲ့သန္တာတော်တွေမှာကဒပိဿကတိကဟုတ်လို့ခေါ်ဆိုအပ်တဲ့သံဃံသွားရင်လည်းကမ္မထမ်းနဲ့သွားခြင်းသံဃံရွာမှာကျောင်းတို့ပြန်လာတဲ့အပိုင်းမှာလည်းကမ္မထမ်းနဲ့ပြန်လာခြင်းဆိုပြီးတော့ကဒပိဿကဒဝုကဒပိဿကတိကဝုတွေကိုဖြစ်တင်တော်မူကြပါတယ်အဲဒီလိုကဒပိဿကတိကဟုတ်အစရှိတဲ့ဝုတွေကိုဖြစ်တင်ဆက်ရဲ့ ကိုယ်တော်ကိုညာရင်အညီနာမှရှိနေတဲ့အလုံးလုံးမှညာတော့တိုင်အောင်တနည်းအားဖြင့်တော့တင်္ဂါရုဘက်ကအညာရင်အထွတ်တွေတော့ရောက်နေတိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုရှင်းပြအထုတ်ခဲ့ဘူးချင်းဆိုတဲ့ဒီပုဗ္ဗယောဂအကြောင်းတရားသင်ချက်ရှိရပါတယ်။ဒီပုဗ္ဗယောဂအကြောင်းတရားသင်ချက်ရှိနေတဲ့တော်ကောင်းတွေဒီသာရင်ပဋိသင်္ပိဒညာလေးပါးနဲ့တကောအရတ္တဖို့တို့ဆက်ရောက်နိုင်ရဲ့ဆိုပြီးတော့အတိအကျဖွင့်ဆိုထားတယ်။ဘုရားကြီးဘုရားတုတ်ပြီးပြောနေတဲ့အရှင်သာရိပုတ္တရာအရှင်မောကလပိသဝေကြီးငါ့ကိုအစရှိတဲ့သရကောင်းကြီးတွေကပရိနိဗ္ဗာန်ဉာဏ်ကိုရရှိတော်မူတဲ့သရကောင်းကြီးကိုဖြစ်ကြတယ်။သို့သရကောင်းကြီးတွေသည်ရှင်ရှင်ပြည့်ရှင်တို့ရဲ့သာသနာတော်အတွက်မှာတင်္ခါရုပက္ခဉာဏ်တို့တိုင်အောင်သောဝိပဿနာဉာဏ်ကိုလည်းတစ်နှစ်တကျကျင့်တယ်ကျုပ်ကိုပေါင်းပြအထုတော်မူထားပြီးတဲ့သရကောင်းကြီးတွေဖြစ်ကြတယ်။အဲဒီလိုပါရမီမျိုးစေ့တွေကလုံလောက်ပြီးပြည့်ဝနေတဲ့အတွက်သောပုဂ္ဂိုလ်တွေဟာဒေသလေးပါးနဲ့သက်တဲ့တရားဂါထာတရားဒေသနာတော်တဲ့ပုဂ္ဂိုလ်နာကြားကိုရရှိတဲ့အချိန်ကမှတရားနာယုံမျှဖြင့်သူတို့ကကြွတန်းဝင်နေတယ်။ဒီလိုဆိုရင်ဒီပုဂ္ဂိုလ်တွေဒီမဂ်ရှင်ပါကျင့်ဖို့တရားတွေကိုမကျင့်တော့ဘူးလားလို့မေးတော့ကျင့်ပါတယ်။ဘယ်အချိန်ကကျင့်လဲလို့မေးတော့ရှင်းရှင်းဘုရားရှင်တို့ရဲ့သံဃာတော်တွေကလည်းကျင့်တယ်။ဒီဘုရားရှင်တို့ရဲ့သံဃာတော်မှလည်းတရားနာယူနေတဲ့အချိန်ကမှသူတို့ဒီမဂ်ရှင်ပါကိုစုံကြီးအောင်ကျင့်ကြံတဲ့ပုံပေါ်မြတ်အထောက်တော်မူနိုင်ကြပါတယ်။ဘုန်းတော်ကြီးမသိရင်တော့ရှင်သာရိပုတ္တရာရှင်မောက္ခလန်တို့ဆိုရင်ဒီလကျင့်စဉ်တွေကိုပြန်ပိုက်ပွားဖြင့်ဖြူစီအောင်ဖြစ်ကျင်နေကြတဲ့တော်ကောင်းတွေလည်းဖြစ်ကြတယ်။ဗမဏဘိမှဆိုလို့ရှိရင်လည်းဇန်သမာဓိတွေကိုပြန်ပိုက်ပွားမှလည်းကထူထောင်ထားပြီးတဲ့တော်ကောင်းတွေလည်းဖြစ်ကြပါရဲ့။အလားတူပဲပိစ္ဆဝေကြီးငါတို့တော့ကိုတန်းကြည့်မယ်ဆိုလို့ရှိရင်လည်းဘုရားရှင်ဘုရားအလုံးတော်မွေးဖွားတဲ့အချိန်ကာလကစပြီးတော့တောထွက်ပြီးတော့ကြိုတင်ပြီးတော့ဘုရားဖြစ်တဲ့အခါတရားဥနာဖို့ရန်ဆောင်ဆိုင်တာဒီလကျင့်စဉ်နဲ့သမထကျင့်စဉ်တွေကိုတကယ်လက်တွေ့ကြည့်ကြံကြုံကိုပေါင်းများအထောက်အကူတွေတော်ကောင်းတွေဖြစ်ကြပါရဲ့ဘုရားတော်ကောင်းတွေဒီဒီလပိုင်းသမာဓိပိုင်းမှာလုံလောက်ထားပြီးဖြစ်တဲ့အတွက်ဒေသလေးပါးနဲ့ဆက်တဲ့တရားခါတာတရားဒေသနာတော်များကိုနာကြားခွင့်ရရှိတဲ့အချိန်ကမှနာကြားနိုင်တဲ့နာကြားနေတဲ့ထိုအချိန်ကမှလည်းပဲမဲခင်ရှင်ပါးတွေကစုံကြီးအောင်သူတို့ကကျင့်ကြံကြုံကိုပေါင်းများအထောက်နိုင်ကြတယ်ဘာကြောင့်အထောက်နိုင်ရတယ်လဲမြင်ရင်တော့ရှင်ရှင်မြတ်ရှင်တို့ရဲ့သာသနာတော်တွင်မှာဒင်္ဂါရုပက္ခဉာဏ်တို့တိုင်အောင်အရိယာမဉာဏ်အရိယာမဉာဏ်တို့ရောက်ရှိဖို့ညာအတွက်အကြောင်းအကောင်းနဲ့အကြောင်းအထောက်ပါဥပ္ပန္နိတ္တရှင်စည်းတွေကိုရှင်းဖို့တော်မူခဲ့ပြီးဖြစ်ချင်းကြောင့်ဒီမြတ်ရှင်ရဲ့သာသနာတော်တွင်ရောက်တဲ့အချိန်ကမှတရားနာယူနေတဲ့အချိန်ကမှမဂ်ကင်ရှင်ဘကိုစုံညောင်းကျင့်နိုင်ကြတဲ့ဖြစ်တဲ့အတွက်လည်းအရဟံတမအရတ္တဖို့အစရှိတဲ့မဉာဏ်ဘုံညာများကိုရရှိတော်မူကြခြင်းပဲဖြစ်ပါတယ်ဒါပေမဲ့လို့ဒါကတရားနာယုံနဲ့ကြွမဲ့တော်ကောင်းများဖြစ်ပါတယ်တရားနာယုံနဲ့မကြွပဲတကယ်လက်တွေ့ကျင့်မှမဲ့ဖို့နိဗ္ဗာန်ရနိုင်တဲ့တော်ကောင်းတွေကိုတော့နေရပုဂ္ဂိုလ်လို့ခေါ်ပါတယ်ထိုနေရပုဂ္ဂိုလ်တို့ကတော့သီလကျင့်ခြင်းမမာတိကျင့်ခြင်းပညာကျင့်ခြင်းကိုအစဉ်တိုင်းကျင့်ရပါတယ်အစဉ်တိုင်းကျင့်ရတဲ့အခါကျတော့အောက်ဒီဆုံးအဖြစ်လူလျာကတည်းကမှပိုင်းဆိုင်ရာကိုကြွမဲ့ဆိုရင်တော့ငါးပါးသီလမြင်ရမယ်သွားနေရင်7ပါး7ပါးစတဲ့သီလတွေဖြစ်ကျင်ဆောင်တင်ရပါတယ်။အဲဒီလိုဒီလဆောင်တင်ပြီးတဲ့အချိန်ခါမှာဒီ၅ပါး၈ပါး၁၀ပါးစတဲ့ဒီလတွေကသတ္တပါဠိတို့ပြည်ဒီလတွေမှာအစိမ့်ပိုင်းတစ်ခုဖြစ်တဲ့ပါဠိမောကနာဝရဒီလအစင့်မြန်သာရှိပါတယ်။ဒါတော့ဒီဒီလပြည့်စုံတဲ့သရောကောင်းကအိန္ဒိယနာဝရဒီလခေါ်တဲ့မိမိတို့ရဲ့ပြည့်စုံနာနာနှစ်ယောက်ကိုနှလုံးခေါ်တဲ့ဒွါရ၆ပါးမှာကိရိတာတွေမဝင်အောင်ဆုပ်ပိတ်ခြင်းဆိုတဲ့လုံငရကိုဆက်လက်ပြည့်စုံပြည့်ထောင်ရတယ်။အိန္ဒိယနာဝရဒီလနဲ့ပြည့်စုံအောင်ကြိုးစားရတယ်။အိန္ဒိယနဝရဒိလနဲ့ပြည်စုံအောင်ဘယ်လိုကြိုးစားရမလဲလို့မေးတော့မိမိကသမထနေထဲမှာရှိရင်သမထကမ္မထအာယုံအတွက်မှမိမိရဲ့စိတ်ကိုသွတ်သွင်းထားရမှာမိမိကဝိပဿနာနယ်လေးရောက်နေပြီဆိုရင်လည်းဝိပဿနာဘာဝနာကမ္မထအာယုံမှမိမိရဲ့စိတ်ကိုအမြဲတမ်းသွတ်သွင်းထားရမယ်အဲဒီလိုသွတ်သွင်းထားခဲ့ရင်ရာဂဒေါသမောဟစရှိတဲ့ကိလေသာအငြင်းကြီးတွေဒီဓာတ်၆ပါးမှဝင်ရောက်ပြီးလက်ရှိနိုင်တဲ့ဆောင်းအားမရှိဘူးအဲ့ဒီနည်းစနစ်ကိုကျင့်လို့ရဖြင့်အိန္ဒိယသံဝရသီလကိုလည်းလုံးကြအောင်ဆောင်ထင်းရပါတယ်။အဲ့ဒီလိုအိန္ဒိယသံဝရသီလကိုလုံးကြအောင်ဆောင်ထင်းပြီးတဲ့သူတော်ကောင်းကြီးနောက်တစ်ဆင့်တက်ပြီးတော့ဘာလုပ်ရသလဲ။ပိစိယတန်တိတိသီလပိစိလေးပါးကိုသုံးဆွဲတဲ့နေရာမှာပိစ္ဆဝကနာသင်ခြင်းပြီးတော့သုံးဆွဲရပါတယ်။အဲ့ဒီပိစ္ဆဝကနာသင်ခြင်းသုံးဆွဲနိုင်တဲ့သူတော်ကောင်းကြီးနောက်တစ်ဆင့်တက်ပြီးတော့ဘာလုပ်ရသလဲ။အာဇီဝပါဠိတော်တိသီလအတ္တမွေးဝါကြောင့်သင်ခြင်းအောင်ဖြစ်ကြရတယ်။ဒီလေလာဒီလေးဘက်ကိုကြည့်ကြည့်ပြီးတဲ့သရောင်းကောင်းတွေနောက်တစ်ဆင့်တက်ပြီးတော့မလုပ်ရသလဲ။ဒီလာမဲခင်၃ဘက်ကိုကြည့်ကြည့်ပြီးတဲ့သရောင်းကောင်းတွေသမ္မာဝါယမ၊သမ္မာတတိ၊သမာဓိ၊သမ္မာသမာဓိခေါ်တဲ့သမာဓိမဲခင်၃ဘက်ကိုဆက်လက်ပြီးကြည့်ရ လောကီပိုင်းမှာဘာကိုသမ္မာသမာဓိခေါ်ဆိုတယ်လဲဒီပိုင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကမဟာသီဝရဏတုတ်တန်ကျင့်စဉ်ပိုင်းမှာကတမောဇ္ဇဘိက္ခဝေသမ္မာသမာဓိစသည်ဖြင့်ဘုရားရှင်ကိုယ်တော်နဲ့မေကွန်းထုတ်ပြီးတော့နော်ဘယ်နည်းအားကိုသမ္မာသမာဓိခေါ်ဆိုတယ်လို့မေးပြီးတဲ့အခါမှာဣဒ္ဓဘိက္ခဝေဥဝေစေဝကမေဟိဥဝေဇာအကုတလေဟိဓမေဟိပထမဇန်သမားတိဒုတိယဇန်သမားတိတတိယဇန်သမားတိသတုဒ္ဓဇန်သမားတိတွေကိုသမ္မာသမားတိခေါ်ဆိုကြောင်းဘုရားရှင်ကိုတော်တိုင်းကအရှင်းထားတယ်။ရှင်းထားတဲ့အတွေ့ဒီနေ့ယောဂီများကငါးပါးသီလစောင့်ကြည့်ပြီးပြီ။စောင့်ကြည့်ပြီးတဲ့အချိန်ခါမှာသီလမဂ်ရဲ့သုံးပါးကိုဖြစ်ကျင်ပြီးတဲ့တော်ကောင်းသည့်ဒုတိယတစ်စိတ်တည်းပြီးတော့ဗာမဂ်ကင်နေဖြစ်ကြရမလဲ။သမ္မာဝါယမ၊သမ္မာတ္တိ၊သမ္မာသမာဓိခေါ်တဲ့သမာဓိမဂ်ရဲ့သုံးပါးကိုဖြစ်ကျင်ရမယ်နော်။ဒီလိုဆိုလို့ရှိရင်မဂ်ကင်၈ပါးသုံးကြီးမှနိဗ္ဗာန်ရမယ်ဆိုတာကဒီနေ့ယောဂီပုဂ္ဂိုလ်တွေလက်ခံနိုင်ကြပါသလားလို့ဘုန်းကြီးကမေးရင်ဘယ်လိုဖြေကြမလဲမဂ်ကင်၈ပါးသုံးကြီးမှနိဗ္ဗာန်ရမယ်ဆိုတာကလက်ခံနိုင်ခဲ့ရင်၈ပါးဆိုတာကခုနကပြောခဲ့တဲ့အတိုင်းနော်ပထမဇာနဲ့နိဗ္ဗာန်ကိုဝင်ခဲ့ရင်တော့မဂ်ကင်၈ပါးပေါ့ကာမဝဇ္ဇနာဉာဏ်ရည်ချုပ်ခဲ့ယောဂီရည်ဝိပဿနာချုပ်ခဲ့အရိယာမေဆိုင်ခဲ့ရင်လည်းမဂ်ကင်၈ပါးတော်တော်ဒုတိယဇာတ်အစရှိတဲ့အထက်ပိုင်းဇာတိကိုဝိပဿနာရှုခဲ့အရိယာမေဆက်ခဲ့ရင်တော့သမာသင်္ကပ္ပမဂ်ကင်တစ်ခုရော့တဲ့အတွက်မဂ်ကင်ဘယ်နှပါးဖြစ်လဲမဂ်ကင်ခုနှပါးပဲနော်အဲဒီမဂ်ကင်ရှင်းပါခုနှပါးဆိုတဲ့ဒီကျင့်ဝတ်ပฏิပတ်တွေကိုကျင့်မှနိဗ္ဗာန်ရမယ်ဆိုတာတော့ဒီနေ့တရားနာပရိသတ်တွေလက်ခံနိုင်သလားလို့ခေါင်းကြီးမေးရင်ဘယ်လိုဖြေကြမလဲလက်ခံနိုင်တယ်လက်ခံနိုင်ရင်နောက်တစ်ခုခေါင်းကြီးထပ်မေးမယ်မဂ်ကင်ရှင်းပါကျင့်တဲ့တရားဒီသာသနာတွင်တရားလားသာသနာပါတရားလားလို့မေးရင်ကဘယ်လိုဖြေကြမလဲသန္တာရင်းတရားပဲနော်မဂ်ကင်ရှင်းပါးဒီသန္တာရင်းတရားဖြစ်ခရင်မဂ်ကင်ရှင်းပါးထဲမှာအစိမ့်ပိုင်းတစ်ခုအဖြစ်နဲ့ပါဝင်နေတဲ့မာမသမာဓိဆိုတဲ့မဂ်ကင်ဒီလဲသန္တာရင်းတရားလားသန္တာပါတရားလားလို့မေးရင်ဘယ်လိုဖြေကြမလဲသန္တာရင်းတရားပဲနော်ဒီလိုဆိုလို့ရှိရင်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်လို့ခေါ်ဆိုအပ်တဲ့ဒီကျင့်ဝတ်ပฏิပတ်သုံးမျိုးဒီသန္တာရင်းတရားလားသန္တာပါတရားလားလို့မေးရင်ဘယ်လိုဖြေမလဲသန္တာရင်းတရားပဲ။ဒါဖြစ်လို့ဒီသန္တာရင်းတရားဖြစ်တဲ့သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကိုအစဉ်တိုင်းကျင့်နေရတယ်လို့မေးရင်တော့ဘုလကပြောခဲ့တဲ့အတိုင်းသန္တာဝစီရဲ့ဒုက္ခကြီးကုံဆုံးခြင်းလို့ပဲနော်။မေတ္တာလေးပါးကိုသွေးပေါက်သိမြင်ခြင်းလို့ဒီလိုကျင့်ရတယ်။ကျင့်လိုက်တဲ့အချိန်ကမှဘုလကသီလမဲ့ခင်မှာတရားကြီးတွေ၊ဓမ္မကြီးတွေအတွက်ငါးပါးသီလစွန့်နိုင်ရင်လုံလောက်ပြီ။ဆွမ်းနေရင်7ပါး7ပါးစတဲ့သီလတွေဖြစ်ချင်းနှိုင်းရင်လည်းလုံလောက်ပါပြီ။အဲဒီလိုလုံလောက်တဲ့အချိန်ခါမှာသမာဓိကျင့်စဉ်တစ်ခုကိုတစ်စိတ်တက်ပြီးတော့ကျင့်ရတယ်။တရားနာယုံနဲ့ကြွတန်းဝင်နေတဲ့တရားကောင်းတွေကတော့တရားနာယုံတဲ့အချိန်ခါမှာသီလသမာဓိပညာခေါ်တဲ့သိက္ခာ၃ရအကျင့်ရသုံးဖို့မဂ်ကင်7ပါးကိုစုံကြီးအောင်ကျင့်နိုင်ရင်တို့မဂ်ဖို့နိဗ္ဗာန်ရကြပါရဲ့။တရားနာယုံနဲ့မကြွတန်းဘူးဆိုလို့ရှိရင်တော့ဘုဂကေဒီဘာလို့ ਆ လဲ။သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုအစဉ်တိုင်းကျင့်ရတယ်။အစဉ်တိုင်းကျင့်ရတဲ့အခါကျတော့ဉာဏ်မှာတချို့တချို့ရောက်ပြီးမှနည်းနည်းလေးသဘောထားအမှတ်လွဲနေတဲ့အချက်ကလေးတစ်ခုရှိတယ်။ယုကနတ်ကဤပါပဲ။သမထနဲ့ဝိပဿနာဇုံတွဲသွားတယ်။သိသအထုတ်နေပွဲမလုပ်ဘူးလို့ဒီလိုတချို့အယူဆရှိကြတယ်နော်။အဲဒီယုကနတ်ကဤကိုအကြောင်းကိုဆုံးလုံးလင်းလင်းသိကျင်တယ်ဆိုလို့ရှိရင်တော့အရှင်သာရိပုတ္တရာကိုရောမြတ်ကြီးဟုတ်တယ်လေသုလနေတိတာမဟာနေတိတာဆိုတဲ့ပါဠိတော်ကြီးများရှိပါတယ်အဲ့ဒီပါဠိတော်ကြီးမှာလည်းဒီယုကနတ္တဏီအကြောင်းကိုရှင်းထားတယ်ဒီသုတ်တန်လေးကတော့ရှင်အနန္ဒကိုရောမြတ်အင်္ဂုတ္တသရုပ်ကနိဗ္ဗာန်မှာယုကနတ္တသုတ်တန်ဆိုတဲ့အမည်နဲ့ဟောထားပါတယ်သုတ်တန်ရဲ့ဆိုလိုရင်းကတော့သမထနဲ့ဝိပဿနာဇုံတွဲပြီးသွားတယ်ဆိုတာကပရမဇန်ကိုဝင်စားတယ်ပရမဇန်နဲ့တရားဒီ30ခုအနာပါဏတော်လို့ကမ္မဋ္ဌာန်းဖြစ်ခဲ့34လုံးရှိတယ်ပရမဇန်ကိုဝင်စားတယ်သူပရမဇန်နဲ့တရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်းချင်းပြီးတော့ဝိပဿနာရှုတယ်ဒုတိယဇာဝင်စားတဲ့ဒုတိယဇာဏ်ဉာဏ်တရားဒီကောအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးသင်ပြီးတော့ဝိပဿနာရှုတယ်။အဲဒီလိုဇာဏ်ကိုဝင်စားလိုက်ဝိပဿနာရှုလိုက်အဲဒီလိုသွားတဲ့စနစ်ကိုသမထနဲ့ဝိပဿနာအစုံတွဲပြီးသွားတဲ့အတွက်ယုကနတ္တနီးလို့ဒီလိုခေါ်ဆိုတဲ့အကြောင်းသုတ္တကမှအတိတ်ကရှင်းထားပါတယ်နော်။ဒါကြောင့်ဒီသမာဓိမထူထောင်တဲ့ယုကနတ္တနီးဆိုတာသွားလို့ရပါမလား။မရဘူးနော်။ဒီတော့ယုကနတ္တနီးဆိုတာကဇံဝင်စားတဲ့ဇံမတ်ထပြီးတဲ့ကဇာဏတရားတွေကိုပြန်ပြီးသိသိနေရမယ်။သိသိပြီးတဲ့အချိန်ကကြတော့မှဒီဇာဏတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးသာတစ်လက်စီတင်ပြီးဝိပဿနာရှုတဲ့ဤသည့်ကိုသာသင်ယုကနတ္တနီးလို့ခေါ်ပါတယ်။ ဒီလိုမိမိကဒီဇန်သမားလေးကိုလည်းမရသေးဘူးဇန်နဲ့တရားလေးကိုလည်းဝိပဿနာမချုပ်နိုင်သေးဘူးဆိုရင်ယုကနတ္တနည်းဒီမိမိရဲ့တန်တန်မှာဖြစ်နေတဲ့နည်းမျိုးဟုတ်သလား
မဟုတ်ဘူး
ဒါကတော့နည်းနည်းကြိုတင်အသိထားဖို့လိုအပ်ပါတယ်အဲဒါမိလချင်းစဉ်သမားလေးချင်းစဉ်ပညာချင်းစဉ်လို့ချင်းစဉ်သုံးရရှိတဲ့အ ਨੇ ကမိလချင်းစဉ်ကိုဖြစ်ချင်းပြီးတဲ့တော်တော်ကောင်းကြီးကသမားလေးချင်းစဉ်ကိုဆက်လက်ထူထောင်ရမှာသမားကြီးချင်းစဉ်ကိုဆက်လက်ထူထောင်လာမှာဘာအကြောင်းကြောင့်ဒီသမားကြီးထူထောင်ရတယ်လို့မင်းရင်လည်းခေါင်းကဟောခဲ့တဲ့အတိုင်းပဲသမာဓိမေခဝေပဝေသသမာဓိတော်ဘိက္ခုဘိက္ခုယထာဘုဒ္ဓံပသနာတိရှင်သယံတို့သမာဓိထူထောင်ကြသမာဓိရှိတဲ့ယဟန်ဒီဟုတ်တိုင်းမှန်စွာကွက်ကွက်ပြားပြားသိမယ်ဒီလိုဘုရားဟောထားတယ်ဟောထားတဲ့အဲ့အတွက်ဘာရင်ကိုဟုတ်တိုင်းမှန်စွာကွက်ကွက်ပြားပြားသိမယ်ဆိုတာလည်းဘုရားရှင်ကိုတော်တိုင်းကဆက်ပြီးတော့အဖြေပေးထားတယ်သစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိရင်အဲ့အတွက်ဘာလောက်ရမလဲသမာဓိထူထောင်ရမယ်ဒီလိုဟောထားတယ်ဘယ်ပုဂ္ဂိုလ်ဤအတွက်လဲနေရပုဂ္ဂိုလ်ဤပဲနော်ဒီလိုဆိုရင်ဥက္ကဋ္ဌတင်ညိုဘက်ကဝိပ္ပစီတင်ညိုဘက်ကိုသမာဓိမထူထောင်ရတာဘူးလားလို့မေးစရာရှိတယ်သူတို့ကလည်းရှင်းရှင်းပြရားရှင်တို့ရဲ့သံဃာတော်တွေမှာလည်းသမာဓိဒီလသမာဓိပညာသိက္ခာတို့ရဲ့အင့်ပြတွေကိုသိက္ခာရုပ္ပကဉာဏ်တို့တိုင်အောင်ရှင်းဖို့ကပြီးဖြစ်တယ်ရှင်းပြရားရှင်ရဲ့သံဃာတော်တွေမှာလည်းတရားနာယူနေတဲ့အချိန်ကမှဒီလသမာဓိပညာသိက္ခာတို့ရဲ့အင့်ပြမဂ္ဂင်ရှင်ဘာပြည့်စုံတဲ့တွေကိုပြည့်စုံအောင်ဖြစ်ကျင်နိုင်တဲ့သူတို့ကောင်းနေဖြစ်ကြပါတယ်ဒါကြောင့်သူတို့အတွက်ကတရားနာနေတဲ့အချိန်ကမှမဂ္ဂင်ရှင်ဘတ်ကိုဆုံးညအောင်ကြည့်တယ်ရင်မဂ္ဂင်နိဗ္ဗာန်ရကြမယ်။အဲဒီလိုမဟုတ်ခဲ့တဲ့နေရပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့အခုပြောခဲ့တဲ့အတိုင်းပဲသစ္စာလေးပါးသိရအတွက်ဘာလို့ရတယ်လဲ။သမာဓိတစ်ခုထူထောင်ဖို့လိုအပ်တယ်နော်။ဘာဖြစ်လို့လဲ။ဘုရားဟောတဲ့ဒုက္ခသစ္စာအမြင်ရတဲ့တရားတွေယုတ်တည်နိုင်ရှိတယ်ခန္ဓာ၅ပါးရှိတယ်။အဲဒီဒုက္ခသစ္စာဆိုတာကဘာကိုဒုက္ခသစ္စာခေါ်လဲ။ဥပါဒဏ်နဲ့ခန္ဓာ၅ပါးသင်္ခိတေနပိစုပါရနဲ့ခန္ဓာဆိုတဲ့အတိုင်းအချင်းချင်းအပြင်ပြောရင်ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီပါတိစ္ဆာလေဒုက္ခတစ္ဆာအဲဒီဒုက္ခတစ္ဆာတရားကိုဟုတ်တိုင်းမှန်စွာသိရင်အဲ့အတွက်ဘာလို့အပ်တယ်လဲသမာဓိချူထောင်ရမှာဘာဖြစ်လို့လဲဇယဟောတဲ့ယုတ်ဝေဒနာသိညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးရှိတယ်အဲဒီခန္ဓာ၅ပါးထဲမှာယုတ်ကိုကြည့်လိုက်ယုတ်ဆိုတာကကလက်ခေါ်တဲ့အမှုန်လေးတွေအနေနဲ့ဖြစ်တယ်ဒီအမှုန်လေးတွေကိုတခွဲနိုင်တဲ့အချိန်ခါဥပမာသက္ကုဋ္ဌကကလဆိုကြတဲ့သက္ကုဋ္ဌကကလဆိုလို့ရှိရင်ဒီအမုံလေးကကြီးတယ်ဒီကြီးတဲ့အမုံလေးတကုတ်မှာပထဝီအာဘောတေဇောဝါယောအစင်အနအယတာဩဇာဇီဝိတသက္ကုပတာကသက္ကုအကြီးဆိုပြီးတော့ရုပ်သဘောတရား10မျိုးရှိအဲဒီ10မျိုးကိုဟိုတိုင်းမှသာသိမှပရမတ်ဆိုဉာဏ်မြင်ဆိုင်မယ်ယုတ်ရကိုဟိုတိုင်းမှသာသိအလားတူပဲရုပ်တို့မြည်ဒီမှာကလခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တယ်တကုတ်ချင်းဖြစ်နေတယ်ဆိုတာမရှိဘူးမရှိတဲ့အခါကျတော့ဒီယုတ်ကလကိုပထမမြင်ရမယ်ဒုတိယဒီယုတ်ကလတစ်ခုတစ်ခုမှာဘဒုရဘောတိသောဝါယောစသည်ဖြင့်ရှင်မျိုးကိုမျိုးဆံမျိုးစတဲ့ယုတ်ပရမသဘောတရားလေးတွေကိုဟောတိုင်းမှန်စွာဆွေးဖော်ပြရအဲဒီလိုသိရှိနိုင်ရအတွက်ကဘာလိုအပ်တယ်လို့မေးရင်သမာဓိဆိုတဲ့လက်နဲ့ကောင်းတစ်ခုလိုအပ်ပါတယ်သမာဓိရှိမှသိနိုင်တဲ့တရားတွေဖြစ်ခြင်းကြောင့်သမာဓိထူထောင်ဖို့ဘုရားကဟောတယ်အလားတူပဲနန္ဒရားလေးဟာလည်းဘုရားရှင်ဆိုလိုတဲ့နန္ဒရားလေးကဝိသီခေါ်တဲ့စိတ်အစဉ်တည်းဖြစ်သွားတဲ့ဝိသီစိတ်တွေလည်းရှိတယ်။ဝိသီရဲ့ပြင်ဘက်မှာဖြစ်ပေါ်နေတဲ့ပဋိသင်္ခေစိတ်ဝိသီစုတိစိတ်ခေါ်ဆိုအပ်တဲ့ဝိသီမုတ်စိတ်တွေလည်းရှိတယ်။ဘုဆေစိတ်တွေဟာစိတ်တစ်လုံးနဲ့စိတ်တစ်စိတ်တစ်လုံးစီဒီလိုဖြစ်ကြတာမဟုတ်ပဲဥစုအလိုက်နံကလအလိုက်စုတွဲပြီးတော့ဖြစ်ကြတယ်။ဖြစ်သွားတဲ့အချိန်ခါမှာလည်းသူစိတ်ဓာတ်ဏိယမှာလမ်းကြောင်းအတိုင်းပဲဖြစ်တယ်။ဖြစ်သွားတဲ့ဒီစိတ်ဓာတ်ဉာဏ်မှာလမ်းကြောင်းအတန်ဖြစ်ပေါ်တော့တဲ့စိတ်ကလေးဒီမှာဒီကျိုးစိတ်ကလေးဒီမှာအနည်းဆုံး10လုံးရှိတယ်။ဒီကျိုးစိတ်ကလေးဒီမှာ34 35အထိရှိကြပါတယ်။အဲဒီစိတ်ကလေးကလေးတွေကိုလည်းဤကဖန္တာဤကဝေဒနာဤကတင်ညာဤကစေရနာစသည်ဖြင့်ခွဲခြားစိတ်ကမသိရင်ပရမတ်ဖြစ်တဲ့နန္ဒရားကိုမသိဘူး။ဇောပရမတ်နန္ဒရားကိုမှမသိခဲ့ရင်ယုံနာကိုမသိဘူး။ယုံနာကိုမှမသိခဲ့ရင်နမရူပပရိစ္ဆေဒဉာဏ်ရမလား?မရဘူး။နမရူပံပရိသေနညာမရတဲ့ပုဂ္ဂိုလ်ကရှေ့ဝိပဿနာဆက်သွားမယ်ဆိုရင်သွားလို့ရပါမလားမရနိုင်ဘူးဒီနမရူပံပရိသေနညာရရှိရင်အတွက်ဒီယုတ်ဒီနာလေးတွေဟိုတိုင်းမှသာထိုးထွင်းသိတတ်တဲ့ဉာဏ်ပညာရရှိရင်အတွက်ဘာလို့အပ်တယ်လဲသမာဓိဆိုတဲ့လက်နဲ့ကောင်းတစ်ခုလိုအပ်တယ်အလားတူပဲဒီဒုက္ခသစ္စာတရားတွေကိုဟိုတိုင်းမှသာထိုးထွင်းသိပြီဆိုရင်ဘာလို့အပ်တယ်လဲနောက်တစ်ခုဒီဒုက္ခသစ္စာတရားတွေဒီဘာကြောင့်ဖြစ်နေတယ်လဲဆိုတဲ့အကြောင်းတရားတွေကိုသိတဲ့ပြီးရှာဖွေရတယ်အဲဒီလိုအကြောင်းတရားတွေကိုရှင်းပြတဲ့အပိုင်းမှာတချို့အကြောင်းတရားတွေဒီအလေးကထရောင်းကတဲ့ဝိသဒနာဥပဒံတို့ခြံရတဲ့သင်္ခါရကံလို့ခေါ်ဆိုအပ်တဲ့အကြောင်းတရားတွေကြောင့်ထင်ရှားဖြစ်ပေါ်လာရတယ်။အဲဒီလိုအတိတ်ကထရောင်းခဲ့တဲ့ဝိသဒနာဥပဒံဥခြံရတဲ့သင်္ခါရကံကိုလမ်းပြီးရှုနိုင်မှသို့သင်္ခါရကံကြောင့်ဒီဘဝမှာရုပ်တည်နေတဲ့ထင်ရှားဖြစ်တာကိုသိစင့်တဲ့ပြီးရှုလို့ရ အဲ့လိုရှင်းနိုင်ရဲ့အတွက်လည်းဘာလို့လဲလို့မေးရင်တော့သမာဓိဆိုတဲ့လက်နဲ့ကောင်းတစ်ခုလိုအပ်ပါတယ်နော်အဲ့ဒီလိုအတိတ်ကထူထောင်ခဲ့တဲ့ဝိသရဏဥပါဒံတို့ခြံရံတတ်တဲ့သင်္ခါရကံအဆက်ရှိတဲ့အကြောင်းတရားတွေတင်ကြဖြစ်ခဲ့ကြဒီဘဝမှာအကျိုးရုပ်တွေနံတွေတင်ကြဖြစ်ပုံကိုဟုတ်တိုင်းမှန်စွာမသိခဲ့ရင်သမုဒိယသစ္စာကြဒုက္ခသစ္စာဖြစ်ပုံကိုဟုတ်တိုင်းမှန်စွာသိပြီးမမြည်ဘူးသမုဒိယသစ္စာကြဒုက္ခသစ္စာဖြစ်ပုံကိုဟုတ်တိုင်းမှန်စွာမသိခဲ့ရင်လည်းထိုသရောကောင်းတဲ့သစ္စာလေးပါးကိုမသိတဲ့အတွက်သန္တာဝဇ္ဇဒုက္ခကြီးကောင်းဆုံးမလားမကောင်းဆုံးဘူးလားမေးရင်ဘယ်လိုဖြစ်မလဲမကောင်းဆုံးနိုင်ဘူးဒါကြောင့်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုသိရအတွက်လည်းဘာလို့အပ်စလိုက်လို့မေးတော့ဒီသမာဓိဆိုတဲ့လက်နဲ့ကောင်းတစ်ခုလိုအပ်တယ်ဒါကြောင့်သမာဓိတစ်ခုထူထောင်ရပါတယ်အဲဒီလိုထူထောင်တဲ့အပိုင်းကြီးတွေမှာမြတ်စွာဘုရားကကမ္မထံ40ချက်မှပေးထားပါတယ်မိမိတို့ဇယိုက်နဲ့လျောညီစွာရွေးချယ်ပြီးတော့အထောက်ခွင့်ရှိပါတယ်နော်ဒီတော့ဘယ်ပုဂ္ဂိုလ်ကဘယ်ကမ္မထာနဲ့လျော်တယ်ဘယ်ပုဂ္ဂိုလ်ကတော့ဘယ်ကမ္မထာနဲ့တော်တယ်ဒီလိုသရဝါတို့ရဲ့အတွင်းအစ္ဆာတရားဓက္ခံကိုသိနိုင်တာကတော့အာတယနုတ္တိယဉာဏ်တော်လို့ခေါ်ပါတယ်ဒုအာတယနုတ္တိယဉာဏ်တော်ဒီသဗ္ဗညောသမ္မာသမ္ဗုဒ္ဓဘုရားရှင်တို့သာရတော်မှုနိုင်တဲ့ဉာဏ်မျိုးဖြစ်ပါတယ်ဥစဉ်တို့ရနိုင်တဲ့ဉာဏ်မျိုးလည်းမဟုတ်ဘူးမဟုတ်တော့ယောဂီပုဂ္ဂိုလ်ကဒီကမ္မထာလေးချက်ကိုလေ့လာပြီးတဲ့အခါမှာမိမိနှစ်ချက်ရရွေးချယ်ပြီးတော့ကမ္မထာတစ်ခုကိုပေါင်းများအထောက်ခွင့်လို့ရှိပါတယ်နော်ဆိုတော့လေကိုကြီးတော်အနေနဲ့ကဒီမှာရင့်တော်စခန်းလေးလမ်းကျင်းပရတာဖြစ်တော့ကမ္မထ40စုံအောင်လို့မဟုတ်နိုင်ဘူး။ညာတော့အဖြစ်တော့ဘုန်းကြီးတို့ဘောင်တော်ရမှာဝိနည်းသရပြုလုပ်ကြည့်တာမှာခေါင်းလုံးစတင်ပေးတဲ့အပိုင်းမှာအာနာပါနကိုပဲဖြစ်စေသုံးဖို့ဓကမထံကိုပဲဖြစ်စေတင်ပေးခဲ့ရင်တော့အောင်မြင်မှုရတဲ့ပုဂ္ဂိုလ်ကတော့တော်တော်လေးရံခိုင်နှုန်းများပါတယ်။မအောင်မြင်တဲ့ပုဂ္ဂိုလ်တွေလည်းရှိကြပါတယ်နော်။အဲဒီတော့အဲ့ဒီအထက်မှာဒီနေ့တော့ဘုန်းကြီးအာနာပါနကနေစပြီးသမာဓိထရုံမှုအပိုင်းလေးကိုပြောမယ်။နောက်ကျောင်းတဲ့နေ့တွေမှာတော့တတိလေးပါးကစပြီးသမာဓိဒုရောင်မောင်စနစ်ကြီးကိုလည်းထည့်ပြီးတော့သိတော့ပါမယ်။အဲဒီအာနာပါနနဲ့ဖြစ်စေတတိလေးပါးနဲ့ပဲဖြစ်စေသမာဓိဒုရောင်လို့သမာဓိစကန်းကစံချိန်ကြီးလာပြီဆိုရင်ကမ္မထ40မှာမိမိတို့ကနှိမ့်ချတဲ့ကမ္မထပြောင်းမယ်ဆိုရင်တော့လွယ်ကူတဲ့သဘောတွေ့ရတယ်နော်။သမာဓိတစ်ခုခုဖြည့်နေပြီမဖြစ်ဖက်နဲ့ကမ္မထကြီးကိုလျှောက်ပြီးတစ်ခုပြီးတစ်ခုပြောင်းနေရင်တော့နည်းနည်းလေးအချင်းကုန်တတ်တဲ့သဘောတော့ရှိတယ်။အောင်မြင်မှုရခြင်းလည်းရမယ်မရတော့လေရှိကြပါရဲ့ကဲဒီနေ့တော့ဘုန်းကြီးကအာနာပါနနဲ့အလုပ်ပေးစက္ကန့်လေးစဖို့ရည်ရထားပါတယ်နော်အာနာပါနမကြိုက်တဲ့ပုဂ္ဂိုလ်များကမကြိုက်ဘူးဆိုတာကတော့ဒီလိုပါအာနာပါနအထောက်လို့စိတ်ထဲမှာအာရမှုမရှိတဲ့ပုဂ္ဂိုလ်များကခုတရားနာပြီးတဲ့အချိန်ခါမှာဘုန်းကြီးထံမှာဓာလီပါရှိကျင်ပါတယ်ဆိုရင်ဓကမထံတောင်းခွင့်ရှိပါတယ်နော်ဘုန်းကြီးသင်ပေးတော့ပါဘူးအလုပ်ပေးတရားအနေနဲ့ကတော့ဒီနေ့အာနာပါနကိုစပြီးဟောဖို့ဘုန်းကြီးရည်ရထားပါတယ်ဒီတော့ဒီအာနာပါနကမ္မထာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကယောဂီပုဂ္ဂိုလ်များအထောက်ခြေလာအောင်ဘယ်လိုဆွဲဆောင်ထားသလဲ။ယောဝေဖောက်ခန့်နေတဲ့ဂုံတဲ့တူကမိမိဓမ္မလာပြီးဝေချမ်းနေတဲ့ဝေယူသူပုဂ္ဂိုလ်တယောက်စိတ်ဓာတ်တွေထက်သန်လာအောင်ဆွဲဆောင်သလိုဘုရားရှင်ကလည်းတရားကြီးဟူသောဂုံတွေကိုသဘာဝတည်းလွတ်လပ်တောင့်တလာအောင်ထုတ်ခေါ်ပြီးရောင်းချနေတဲ့တော်ကောင်းကြီးဖြစ်ခြင်းကြောင့်တရားဂုံကိုလာဝေယူနေတဲ့ပုဂ္ဂိုလ်တွေစိတ်ဝင်စားလာအောင်မြတ်စွာဘုရားဘယ်လိုဆွဲဆောင်ထားလဲ။အယံဘိကောဘိကဝေအာနာပါနတတိသမာဓိဘာဝိတောပုလိကတောတန်တော်စေဝပဏိတောသအသေသနာကောသတုကောသဝိဟာရောဥပ္ပန္နုပ္ပန္နိသဗ္ဗပကေအကုသလဓမ္မေဌာနသောအန္တရာဒဖေတိဥပသမေတိဘိကဝေခြေတယံတို့အယံဘိကောအာနာပါနတတိသမာဓိဤအာနာပါနတတိသမာဓိစီလည်းပဲဘာဝိတောပောင်းများအသိရှိသောပုလိကတောဒီဘာများစွာအလေးလားပြုအပ်သည်ရှိသောမန္တဝဇေဝဉ္ဇဉ်လင်းဉ္ဇဉ်တဤပဏိတောသအမုံလဲမုံမြတ်ဤအတိသနကောသတလုံးစရာလီမရှိဒုက္ခသဝိဟာရောချမ်းသာသနေထရာခြင်းဤအကြောင်းတရားလဲဖြစ်ပေ၏ဥပ္ပန္နဥပ္ပန္နိသဗ္ဗပကေအကုသလတမေဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းကုန်သောအကုသိုလ်တရားတို့ကိုလည်းပဲခန္ဓာသောတခဏချင်းအဖြစ်အန္တရာတဖြစ်ဒီကွယ်ပြောက်စင်၌ဤဥပါဒမေတိဉ္ဇဉ်စေထ၏အနဘာနနဲ့ပတ်သက်ပြီးမြတ်စွာဘုရားချီးမွမ်းထားတဲ့ဒေသနာလေးပဲအာနာပါနကမ္မဋ္ဌာန်းကတခြားတခြားကမ္မဋ္ဌာန်းတွေနဲ့မတူဘူးတဲ့ဒီအာနာပါနကမ္မဋ္ဌာန်းကိုပြောမြမယ်ဆိုရင်ဒီအာနာပါနကမ္မဋ္ဌာန်းကတန်တဲ့ငိမ့်နဲ့ငိမ့်သက်တဲ့ပဋိဒတ်ပဏိဒတ်မုံလဲမုံမြတ်တယ်အသေးတယ်ကနောက်ထပ်သုံးလုံးစရာတွေလည်းဘာမှမရှိဘူးဒုက္ခသဝိဟာရချမ်းသာသာနေထိုင်ရဖို့ရအကြောင်းတရားလည်းဖြစ်တယ်ဆိုပြီးဒီလိုဟောသွားတယ်နောက်တစ်ခုဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းသောအကုသိုလ်တရားတွေကိုလည်းတစ်ခဏချင်းအပြည့်ပွဲပြောက်ရုပ်သိမ်းချုပ်ကြီးစေနိုင်တယ်ဒီလိုလဲဟောထားတယ်။အတုပကမ္မထံတို့ဆိုကမ္မထံတစ်မျိုးကြည့်လိုက်။ကြည့်လိုက်မယ်ဆိုလို့ရှိရင်အာယုံကယွန်ရှာသက်တုပ်ပဲကောင်းနေတဲ့အတွက် စထိုင်ဆိုင်ခြင်းယောဂီပုဂ္ဂိုလ်ရဲ့စိတ်ထဲမှာငြင်းအေးဖို့ချမ်းသာမှုဒုက္ခဘယ်လိုမှမဖြစ်နိုင်ဘူး။အယုံကယုံရင်ကျမ်းတာနဲ့ယောရှားဆက်စုပ်ဘယ်သဘောလဲဖြစ်တယ်။ယောရှားဆက်စုပ်ဘယ်သဘောဖြစ်နေတဲ့ယုံရင်ကျမ်းတာနေတဲ့ဒီအယုံတစ်ခုအပေါ်မှာမိမိရဲ့ဘာဝနာစိတ်ကိုကပ်ပြီးတော့ရှုပ်ဝါရတာအစပိုင်းမှာတော့စိတ်တွေအေးချမ်းမှုငြင်းတတ်မှုမဖြစ်နိုင်ဘူး။သို့တော့ဘာဝနာဉာဏ်ကြီးကရင့်ကျက်လာတဲ့အချိန်ခါမှာတဖြည်းဖြည်းသမာဓိစွန့်ရင်ကအကောင်းလာလို့ဇိုင်းဂါရီကထေချလာပြီဆိုရင်ဉာဏ်ဉာဏ်ကိုသွင်းဖောက်သိနေတဲ့ဉာဏ်ကိုပฏิဝေဒဉာဏ်လို့ခေါ်တယ်။ဒုံပฏิဝေဒဉာဏ်အခိုက်ရောက်တဲ့အချိန်ခါကျတော့မှဇိုင်းဂါတို့ရဲ့စွန့်ရင်ကြောင့်ဒီအတုပဘာဝနာအာယုံမှာအတုပကမ္မဋ္ဌာန်းအာယုံပေါ်မှာဘာဝနာစိတ်တွေငြိမ့်သက်သွားတယ်မုံမြတ်သွားတယ်အေးချမ်းသွားတယ်နောက်တစ်ခုကဦးဇင်းတို့ဒီအာနာပါနကိုပြန်ပြီးကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီလိုအကြောင်းပရိယေတစ်မျိုးအဖြစ်ငြိမ့်သက်နေတာမုံမြတ်နေတာမဟုတ်ဘူးသာမီအားထုတ်လိုက်မယ်ဆိုလို့ရှိရင်အာနာပါနဆိုတဲ့အာယုံလေးကိုကအမတန်ငြိမ့်သက်တယ်ငြိမ့်အေးတယ်အာနာပါနကိုအောင်မြင်ပြီးအားထုတ်နိုင်ပြီဆိုလို့ရှိရင်လည်းဇန်ကြီးကိုထွန်းထွန်းသိမယ်ဇန်ကြီးကိုထွန်းထွန်းသိမယ်ထွန်းထွန်းသိတဲ့အတွက်ဇန်ကြီးတို့ကလည်းအလုံးငြိမ့်သက်တယ်ဇန်ကြီးကငြိမ့်သက်မှုဆိုအားကြောင့်၎င်းအာယုံကငြိမ့်သက်တဲ့ဆိုရင်ကြောင့်၎င်းအာနာပါနသည်သဇွန်တစ်ခုသောအကြောင်းပရိယေကြောင့်ငြိမ့်သက်လာရတာမျိုးမဟုတ်ဘူးခလကအနုဘကမ္မထံကြတာခုနကဇိုင်းရင်ဆိုင်သွားတဲ့အခါဇိုင်းကတို့ရဲ့ညီသက်တဲ့ဆွမ်းရင်ကြောင့်ပရိဝေဒရဲ့ဆွမ်းအားကြောင့်သာဇိုင်းရင်ညီသက်ရတယ်မမြတ်ရတယ်။ဘုဒ္ဓီအာနာပါနကြတာဒီပုံစံမျိုးမဟုတ်ဘူး။စအားထုတ်တဲ့ကသူကညီသက်တဲ့မမြတ်တဲ့ကမ္မထံတစ်ခုဖြစ်တယ်။အာယုံကိုယ်တိုင်းကလည်းမူလတဲ့ကညီသက်ပြီးအေးမြပြီးဖြစ်တယ်။ဒီအာယုံကိုအာယုံယူပြီးတော့ဇံကိုရောက်အောင်ကြိုးစားအားထုတ်လိုက်တဲ့အချိန်ခါမှာဇံကိုတို့တင်သိနေတဲ့ပရိဝေဒခေါ်တဲ့ဒီတရားတွေကလည်းညီသက်မမြတ်တဲ့သဘောတည်းရှိတယ်။နောက်တစ်ခုဒီအာယုံကမုံမြနေတဲ့အတွက်အာနာပါနကမ္မဋ္ဌာန်းကိုပွားများအားထုတ်တဲ့အပိုင်းမှာယောဂီပုဂ္ဂိုလ်ကယောင်ရဲမှုတင့်တယ်မှုဘယ်လိုမှမဖြစ်ဘူးမယောင်ရဲနိုင်ဖြစ်တယ်အာနာပါနကမ္မဋ္ဌာန်းကဘယ်ခါမှမယောင်ရဲနိုင်လဲလို့မေးတော့အာနာပါနကိုအားထုတ်လိုက်တဲ့အချိန်ကမှရှင်လင်းတောက်ပါနေတဲ့အာနာပါနပရိဘာကနမိတ်တွေပေါ်လာပြီးသုံးပရိဘာကနမိတ်မှာဘာဝနာစိတ်ကိုတိုင်းတိုင်းကြီးသွင်းသွင်းထားမယ်ဆိုရင်ညောစွာကတ်ထားလို့ရတယ်အဲဒီလိုကတ်တာရဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကထားရမှစိတ်ထဲမထခြင်းဖြစ်နေတယ်ဒီအာယုန်နဲ့မှပဲစိတ်ကိုမြင့်မြုပ်ပြီးတော့ထားရတာမြင့်မြုပ်ပြီးနေရတာအမတန်ချမ်းသာဒုက္ခရရှိနေတဲ့အတွက်ယောင်ရဲနှိုင်တဲ့သဘောမရှိဘူးဒါကြောင့်ဒီအာနာပါနကမ္မထံကမုံရက်တယ်ကတိုင်းတို့ကမ္မထံမျိုးဖြစ်ကြမယ်ဆိုလို့ရှိရင်ပထမကတိုင်းကိုပြုပြင်ရခြင်းစသည်ဖြင့်ဘာဝနာလုံငန်းရရရှိအတွက်ပြုပြင်မှုတွေတွန်းလောင်းမှုတွေရှိတယ်ဒီအနမနကြရအသက်တပံပြန်ပြီးတော့သွလုံးပွေရလဲဘာမှမရှိဘူးစိတ်ကမိမိအာနာပါနခေါ်တဲ့ဝင်လေတွက်လေအာယုံပေါ်သို့စိတ်ကိုရှေ့ရှုထောင်းလိုက်ဆောင်းထားလိုက်မယ်ဆိုရင်တမဝါအဖြစ်ငြိမ့်သက်သွားတယ်မုံမြတ်သွားတယ်ဒါကြောင့်ဒီအာနာပါနကမ္မထာန်ဒီတန်တဲ့ငြိမ့်သက်တဲ့ကမ္မထာန်လည်းဖြစ်တယ်ပဏိတမုံမြတ်တဲ့ကမ္မထာန်လည်းဖြစ်တယ်သာသေခြင်းကနောက်တဲ့တပံသွလုံးပွေရလဲဘာမှမရှိဘူးသုခောဇဝိဟာရချမ်းမြမ်းသာသာနေထိုင်ရခြင်းရဲ့အကြောင်းလည်းဖြစ်တယ်ဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့သောအကုသိုလ်တရားတွေကိုတခဏချင်းအပြင်ွယ်ပြောက်ယုံသိမ့်ချုံကြီးစေနိုင်တဲ့စွာအားလည်းရှိတယ်ဆိုပြီးမြတ်စွာဘုရားကဒီလိုရှင်းပြထားတယ်။အဲဒီရှင်းပြထားတဲ့ဒီအာနာပါနကမ္မဋ္ဌာန်းကိုဘယ်ပုံပဲပဲခဏလေးအပြင်စတင်ပြီးပေါင်းများအထောက်ရမလဲ။အထောက်ဖို့စနစ်ကလေးကိုမြတ်စွာဘုရားမဟာသီဗရဏတုတ်တံမှာခေါ်ထားပါတယ်နော်။ဣဒဗိခဝေဘေကုအရိညာကတောဝါရုက္ခမူလကတောဝါသုံညာကာရကတောဝါနိဒိတ္တိပလင်္ဂအဘုံစိတ်တော်ဘာဥဇုံကယံပဏိဒါယပရိမုကံတတေဥပထပိတဝါသောတတောဘာအတ္တတတိတတောဘာပတ္တတတိကမထအလောက်ကဝင်ပုံလေးပြဟောထားတယ်စိဉ္ဉေယတဏိယဆိုချင်းကပါကျောဆိုဖြစ်စေတပိယတပိယအောက်ဆိုဖြစ်စေစိဉ္ဉေနဲ့တောင်းကြောင်းတောကြောင်းတောင်းကြောင်းတစ်ခုခုတပဲတစ်ခုခုကိုပဲဖြစ်စေချင်းကပါချင်းကပြီးတဲ့အချိန်ခါမှာဘာလို့ရမလဲနိဒိတ္တိပလင်္ဂအဘုံစိတ်တော်အထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုဖြောင်းဆောင်ထားပြီးတော့တမလင်ွေထိုင်ပါထိုင်တဲ့အရိယာပုဂ္ဂိုလ်အာနာပါနအတွက်အကောင်းဆုံးအရိယာပုဂ္ဂိုလ်ဖြစ်လို့နော်ကဲဒီကကြီးဒီလေထိုင်ရပြီးတော့နော်ကိုရင်ထိုင်ရင်တရားလုံးပေးလေးတရားလေးဟောပေးမယ်အထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုဖြောင်းဆောင်လေးထားလိုက်နော်တမလင်ွေထိုင်ပါအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုခပ်ဖြောင်းဆောင်ထားဖြောင်းဆောင်ထားပြီးတော့ဝင်လေထွက်လေထင်းမှုထင်ရှားတဲ့နေရာမှာစိတ်ကလေးစိုက်လိုက်နာလီပြထင်ရှားရင်နာလီပြမှာစိတ်စိတ်ပါအထက်နှုတ်ခမ်းမှာဝင်လေထွက်လေရှင်းမှုကထင်ရှားရင်အထက်နှုတ်ခမ်းမှာစိတ်ကလေးစိုက်ထား အကြည့်ဓာတိကမှာနှစ်ပေါက်ရှိတယ်ဘုံပြီးချိန်ရှားတယ်လို့ယူဆရတဲ့တစ်ပေါက်မှာချိန်ကပ်လို့ရပါတယ်နှစ်ပေါက်သလုံးမှာကပ်ရင်လည်းမရဘူးတော့မဟုတ်ဘူးအာယုံနဲ့ပြတ်တတ်တယ်အဲဒါကြောင့်ဘုံပြီးဖြစ်မှုချိန်ရှားတဲ့တဏှာမှာစိတ်ကလေးဆိုင်အထက်နှုတ်ကဖြစ်စေဓာတိပြတစ်ဖက်ဖက်ဖြစ်စေစိတ်ဆိုင်ထားပါဆက်ပြီးတော့အဲ့ဒီမှာဝင်ဝင်လေထွက်ရင်ထွက်လေဒီလိုပဲရှိနေပါမမဖက်မနေနိုင်ဘူးဆိုရင်တော့ဒီအချက်မှဝင်လေထွက်လေလို့မှတ်ပါမမဖက်နေနိုင်တယ်ဆိုလို့ရှိရင်တော့မမှတ်ပါနဲ့စိတ်တန်ကြည့်နေပါပရမဇန်အထိတော့မှတ်ခွင့်ရှိပါတယ်တော့ပရမဇန်ကိုကြော်သွားပြီဆိုလို့ရှိရင်တော့ဒီဘုက္ခုမှတ်နေမယ်ဆိုရင်ဆန်ကပြန်ပြန်ပြီးရှော့ကြတတ်တယ်အဲ့ဒါကြောင့်ဝင်ရင်ဝင်လေထွက်ရင်ထွက်လေဒီလောက်ပဲရှုနေပါမမဖက်မနေနိုင်ရင်လည်းဝင်လေထွက်လေဒီလောက်ပဲမှတ်ပါအဲ့ဒီလိုမှတ်နေရတဲ့စိတ်ကဝင်လေထွက်လေအာယုံအပေါ်မှာညီဝတ်စွာကပ်ပြီးကြီးနေအောင်ကြိုးစားပါသာဟုမြတ်စွာဘုရားကသောတတဝအတတတိတတဝပတတတိဘန္တောယောဂီပုဂ္ဂိုလ်တိတတဝတတိရှိသည်ဖြစ်သည်ဆိုလင်းအတတတိဝင်လေကိုဖြစ်စေ၏တတဝတတိရှိသည်ဖြစ်ဝေသလျှင်ပတတတိထွက်လေကိုဖြစ်စေ၏ဒီလိုဟောထားတတိမြေဘုံကိုမြတ်စွာဘုရားဝင်လေမှာ16မျိုးထွက်လေမှာ16မျိုးဟောထားပါတယ်အဲ့တော့ဝိညာဉ်ထွက်လေမှာ16မျိုးစီဟောထားတဲ့အတွက်ဒီနေ့ယောဂီပုဂ္ဂိုလ်များကိုဘုန်းကြီးကအဲ့ဒီ16မျိုးတဲ့ကပထမအဆင့်ဖြစ်တဲ့၄မျိုးကိုဟောဖို့ဤဝေထားပါတယ်သို့တော့၄မျိုးလုံးဟောဖို့အချိန်မရဘူး။အချိန်ရတဲ့အတွက်အဲ့ဒီ၄မျိုးကိုမသွားမီလေးမှာကျင့်ရမယ်ကျင့်ဖို့ပရိပါကလေးတတိမြဲအောင်ကျင့်ဖို့လေးပဲဒီနေ့ဟောလို့ရမယ်။အဲ့ဒီဝိညာဉ်ထွက်လေတိတဲ့နေရာလေးမှာစိတ်ကလို့ဝိညာဉ်ဝိညာဉ်ထွက်ရင်ထွက်လေလို့ဒီလိုရှုနေလို့စိတ်ကမမြဲဘူးစိတ်ကထွက်နေသေးတယ်ဆိုရင်တော့အထက်ကနေဆရာတော်များကရည်တွက်တဲ့နည်းလေးကိုအသုံးပြုပါဆိုပြီးဒီလိုညွှန်ကြားထားတယ်။ရည်တွက်တဲ့နည်းဆိုတာကဝင်လေထွက်လေနှစ်ခုပေါင်းကို1ဝင်လေထွက်လေ2ဝင်လေထွက်လေ3ဝင်လေထွက်လေ4ဝင်လေထွက်လေ5ဝင်လေထွက်လေ6ဝင်လေထွက်လေ9ဝင်လေထွက်လေ10တော်ပြီ။နောက်ကြီး10ပါးကျင့်ဝတ်တရားတွေကိုပူဇော်သောအဖြစ်တက်ကနေရှေ့ကြည့်ရည်တွက်ကိုယ်တော်ကိုယ်ပါကိုပူဇော်တဲ့အနည်းနဲ့တိတ်ကကိုယ်ထိရည်တွက်လည်းရတယ်။ကိုရောအစေမညာနောအစေမကိုပူဇော်တဲ့အနည်းနဲ့တိတ်က30ထိလည်းရည်တွက်လို့ရပါတယ်နော်။ဒါတော့ဖြစ်ဆိုင်တယ်လို့ပါ။တော်တော်ငါးတဲ့မနေ့စဉ်နဲ့30တဲ့မမိုးပါစေနဲ့ဒီသတ်မှတ်ချက်ရှိတယ်။အဲဒီသတ်မှတ်ချက်အတိုင်းတိတ်ကနေ30ထိရည်တွက်နေပါ။ရည်တွက်ခြင်းကဏ္ဍနည်းရဲ့အစွမ်းအဖြစ်စိတ်ကလေးဒီဖြည်းဖြည်းညီတတ်သွားပါလိမ့်မယ်။အဲဒီလိုညီတတ်လာပြီဆိုရင်တော့အဲဒီဝင်လေထွက်လေအာယုံပေါ်မှာရည်တွက်တဲ့နည်းကိုလွှတ်နိုင်တယ်။အလောင်းငင်းသက်မှလှုပ်ရမလဲလို့မေးရင်အလဲဆုံးတော့နိုင်ဝဲငင်းသက်ပါစေ။ငင်းတဲ့စွမ်းငင်းရင်တော့တဏှာကြီးလောက်ငင်းသက်ပါစေ။တဏှာကြီးလောက်ငင်းသက်မှရည်တက်တဲ့ငင်းကိုလှုပ်ပြီးတော့ဝင်လေဖက်လေဒီလိုရှုအမှဖြစ်ပါတယ်။အဲဒီတော့တဏှာကြီးလောက်မငင်းသေးပဲနဲ့သို့မဟုတ်နိုင်ဝဲလောက်တောင်မှမငင်းသေးပဲနဲ့ရည်တက်တဲ့ငင်းကိုလှုပ်ပြီးတော့ဝင်လေဖက်လေလို့ရှုလိုက်ရင်တချို့လဲစိတ်ပြည့်နဲ့တွက်တတ်တယ်။တချို့လဲပိုးပြီးတော့ငြိမ်လာတတ်ပါတယ်။ဒါကြောင့်ဝင်လေထွက်လေလို့ယူရတာကပုံပြီးငိမ့်သက်တယ်လို့ယူဆရင်မရည်တွက်ဖက်နဲ့ရှုနေရှုနေပါဝင်လေထွက်လေလို့ယူရတာကမငိမ့်သက်ဖက်နဲ့စိတ်ကပုံပြီးတော့ပြန့်နေတယ်ဆိုရင်တော့ရည်တွက်ပြီပါနော်စိတ်ကနေရှိထိတာရည်တွက်နေပါအဲဒီလိုရည်တွက်တဲ့အပိုင်းမှာလဲခဏခောက်ရပြီဆိုတာမရည်တွက်ဘူးစိတ်ကနေရှိထိငါစိတ်ပဲမှမသက်စရာလို့စိတ်ကလေးခပ်ပြင်းပြင်းထားပြီးတာရည်တွက်နေခတ်တင်းတင်းထားပြီးတာရည်တွက်နေပါနောက်တကလည်းတိတ်ကရှိအစ်ကြီးငါစိတ်ပဲမှမထက်เสียဒီလိုသာရည်တွက်နေတော့အဲဒီလိုရည်တွက်ပါများလာပြီဆိုလို့ရှိရင်တော့ရည်တွက်ခြင်းကဏ္ဍနည်းရဲ့စွန့်အင်ကြောင့်စိတ်ကြီးငြိမ့်တဲ့ငြိမ့်လာပါလိမ့်မယ်အဲဒီလိုငြိမ့်လာပြီဆိုရင်တဏှာကြီးနှစ်နာရီလောက်ငြိမ့်တဲ့အထိဆက်လက်ပြီးတော့ပဲလက်ကျင်ပါလို့ဒီနေ့ကြိုက်တော့ပါတယ်နော်ဒီနေ့အလုတ်ကိတ္တရာကိုဒီလောက်နဲ့ပဲကိုကြီးရန်တက်လိုက်ပါတယ်ကဲဆက်တယ်ထင်ရပါဆက်တယ်ထင်ရပါ